to the Voice of America in Burmese.
မင်္ဂလာညချမ်းမာတသရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်အောက်တိုဘာလ4ရက်အင်္ဂါနေ့ညပိုင်း9နာရီ20မိနစ်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရိုကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညပိုင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြွှေထွေးပါဆီးရီးယားသမ္မတဘက်ရှာရဲအာဆက်ကိုကုညီထောက်ပံ့မှုရုရှားကဆုံးဖြတ်ခဲ့တာဟာတာဝန်မဲ့လူမျိုးဘလုံးမကိုမတင်တော်တဲ့ဆုံးဖြတ်ချက်လို့ရဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဝေဖန်လိုက်ပါတယ်တခါမြောက်ကိုရီးယားအစိုးရကမစ်ဆိုင်းနည်းပညာတွေကိုအစစ်မြစ်ဆောင်ရွက်နိုင်ခဲ့တာတွေဟာကွန်မြူနီမြောက်ကိုရီးယားကိုဂျပန်နိုင်ငံနဲ့နှစ်20ကြာလက်နက်ပိုင်ဆိုင်မှုရှင်းပြိုင်တာတွေမှာရှေ့ကိုရောက်သွားစေတယ်လို့စစ်ဘက်ဆိုင်ရာအရေးမြစ်တွေကိုကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ရှားပေါင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်အမေရိကန်ဒုတိယသမ္မတလောင်းတွေရဲ့စကားစစ်တော်ပွဲကိုဒီကနေ့ညမှာကျင်းပတော့မှာဖြစ်ပါတယ
် Let's just treat each other as equals and that's the kind of person Hillary is and that's the kind of person
Democratic Party ကဒုတိယသမ္မတလောင်းTim Kaine ပြောတော်ရပါရှင်ပြည်စုံကတော့မကြခင်ကြမှာပါဒါအပြင်ကဘာတလွားလူပေါင်း65တန်းတို့ရဲ့မဖြစ်မနေအခြေအနေကြောင့်အိုးအိမ်စွန့်ခွာခဲ့ကြရတဲ့တကြောင်တဲ့ရင်တွေနဲ့အတူလီဗျားနိုင်ငံမှာပါဝင်ဆွတ်ဖက်ခဲ့တဲ့ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကိုဗြိတိန်ပါလီမန်ကအပြင်ထံဝင်ဖန်လိုက်တဲ့တဲ့ရင်နဲ့မြန်မာမှာလည်းတိုင်းရင်းသားဒေသကစစ်ပြေးဒုက္ခတွေတွေနေရမပြောင်းနိုင်သေးတဲ့အခြေအနေတွေကိုလည်းကြားရမှာပါဒုတိယပိုင်းနိုင်ငံဝင်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိုက်တန်ရောက်တဲ့ရင်တွေကိုမခင်ဖြူထွေးနဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင်
ဆီးရီးယားသမ္မတဘက်ရှာရ်အာဆက်ကိုကူညီထောက်ပံ့မှုရုရှားဆွေရကဆုံးဖြတ်ခဲ့တာဟာတာဝန်မဲ့လူမျိုးဘလုံးမကိုမတင်တော်တဲ့ဆုံးဖြတ်လုပ်ဆောင်ချက်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဝေဖန်လိုက်ပါတယ်။ဆီးရီးယားနိုင်ငံအတွင်းပြစ်ခတ်ရစေးရင်းနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားဆွေးနွေးမှုတွေရပ်ဆိုင်လိုက်ပေမဲ့လည်းဆီးရီးယားစစ်ပွဲအဆုံးသတ်ရေးကြိုးပမ်းမှုတွေကိုတော့ဆက်ပြီးတော့လုပ်ဆောင်သွားမယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ဆီးရီးယားပြည်သူတွေအတွက်ငြိမ်းချမ်းရေးအတွက်နောက်ဆုတ်အလျှော့ပေးမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်တယ်လို့ဘယ်လ်ဂျီယံနိုင်ငံပရက်ဆဲမြို့မှာဝန်ကြီးကယ်ရီကဒီကနေ့ပဲပြောဆိုလိုက်တာပါဆီးရီးယားနိုင်ငံအတွင်းပြစ်ခတ်မှုတွေရပ်ဆဲပြီးလက်နက်ကင်ပြိပက္ခတွေအကြားပိတ်မိနေတဲ့ရက်ွက်တွေကလည်းလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးသွားနိုင်ဖို့အခိုင်အမာသဘောတူထားတဲ့အပေါ်မှာရုရှားဘက်ကလိုက်နာခြင်းမရှိဘူးလို့ဆိုပြီးအမေရိကန်ကရုရှားဆွေရကိုဆွဆွဲပြီးတော့ဆီးရီးယားပြစ်ခတ်ရပ်ဆဲရေးဆိုင်ရာနှစ်နိုင်ငံကြားဆွေးနွေးမှုတွေကိုတနင်္လာနေ့တုန်းကရပ်ဆိုင်ခဲ့တာပါအခုလိုရက်ဆိုင်လိုက်ပေမဲ့လည်းနှစ်နိုင်ငံတည်းမဟုတ်တဲ့ဒီတခြားနိုင်ငံတွေပါပါဝင်တဲ့ဆီးရီးယားရေးစစ်ဆင်ညှိနှိုင်းမှုတွေမှာတော့ရုရှားနဲ့ဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါရရှင်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းအခြေချကြတဲ့ကွန်ဒူးစ်မြို့မှာတာလီဘန်စစ်သွေးကြွတွေကထိုးစစ်ဆင်မှုတွေအများအပြားလုပ်ခဲ့ပြီးတရက်ကျော်ကြာလာတဲ့အထိအာဖဂန်အဖွဲ့တွေနဲ့ဆက်လက်တိုက်ခိုက်နေစေပဲလို့အာဖဂန်အစိုးရအရာရှိတွေကပြောပါရတယ်။အရတားတွေရဲ့နေအိမ်တွေမှာပုံအောင်းနေတဲ့တာလီဘန်လက်နက်ကင်တွေရှိနေတာကြောင့်မြို့တွင်းလုံခြုံရေးပြန်လည်ထိမ့်သိမ်းထားနိုင်ဖို့အရေးနောက်နေနေရတယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်တာလီဘန်ပြောခွင့်ရတဦးကတော့သူတို့အဖွဲ့ဟာအာဖဂန်တပ်ဖွဲ့တွေကိုတိုက်ထုတ်ခဲ့ပြီးတဲ့နောက်မြို့ရဲ့အဓိကနေရာမှာအလံဖြူကိုလွှင့်ထူထားနိုင်တဲ့အကြောင်းပြောပါတယ်ဆွေသွေးကြွားတွေကမြို့လက်ကောင်အထိဝင်ရောက်ပြီးအဓိကကြားတဲ့လမ်းစုံကိုသိမ်းယူထားတာကိုပြတဲ့ဗီဒီယိုဖိုင်တစ်ခုကိုလည်းတာလီဘန်တွေကထုတ်ပြန်ထားပါတယ်ဒါပေမဲ့နေတွန်းအထောက်အကူပြုအဖွဲ့ကတော့ကွန်ဒူးစ်မြို့ကိုအာဖဂန်အစိုးရကသာထိန်းချုပ်ထားတာဖြစ်ပြီးမြို့လယ်အခြားခြားနေရာကိုလည်းအာဖဂန်လုံခြုံရေးတပ်ဖွဲ့ကထိန်းချုပ်ထားသလိုနောက်ထပ်စစ်ကူတပ်ဖွဲ့တွေကလည်းထပ်ပြီးရောက်လာဖို့ရှိတဲ့အကြောင်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ကုလိုနှစ်ဖက်စလုံးမြို့ကိုသူတို့တာလျင်ထိန်းချုပ်ထားတယ်လို့အပြိုင်ဆိုင်ပြောဆိုနေကြတော့တဲ့ပတ်သက်လို့တော့လောလောဆယ်တီးကြလွတ်လပ်တဲ့အတည်ပြုချက်တော့မရသေးပါဘူးစစ်ပွဲတန်ကြောက်ဒီအာဖဂန်နစ္စတန်နိုင်ငံပြန်လည်ထူထောင်ရေးမှာနိုင်ငံတကာအတိုင်းဝိုင်းထံကနေနောက်၄နှစ်အတွက်အကူအညီတွေရနိုင်ဖို့အတွက်ဘယ်လ်ဂျီယံနိုင်ငံဘရဇယ်မြို့မှာကျင်းပမဲ့ဒီကနေ့ညီလာခံကိုတက်ရောက်ဖို့အာဖဂန်သမ္မတအာရှရဂန်နီနဲ့အစိုးရအကြီးအကဲအဗ်ဒူလာအဗ်ဒူလာတို့ထွက်ခွာခဲ့တယ်လို့တချိန်တည်းမှာပဲတိုက်ခိုက်မှုတွေဖြစ်ပွားနေတာဖြစ်ပါတယ်ရှင်
ဒီမိုကရက်တစ်ပါတီသမ္မတလောက်ဟယ်လရီကလင်တန်ကပန်းစဗေးနီးယားပြည်နယ်မှာဒီကနေ့ဒီမဲဆွယ်စည်းရုံးနေချိန်မှာပဲရီပပ်ဘလီကန်ပါတီသမ္မတလောက်ဒေါ်နယ်ထရမ့်ကလည်းအမေရိကန်ပြည်ထောင်စုအနောက်ခြမ်းအရီဇိုနာပြည်နယ်မှာမဲဆွယ်စည်းရုံးပွဲတွေကျင်းပနေပါတယ်ဒါပေမဲ့သူတို့နှစ်ဦးစလုံးဟာဗာဂျီးနီးယားပြည်နယ်မှာဒီကနေ့ကျင်းပမဲ့ဒီနိုဝင်ဘာလ၈ရက်ရွေးကောက်ပွဲမတိုင်ခင်တချိန်တည်းသာကျင်းပတဲ့ဒုသမ္မတလောက်တွေရဲ့စကားစစ်တိုးပဲဘက်ကိုအာရုံစိုက်နေကြမှာဖြစ်ပါတယ်Mr. Trump နဲ့ Mrs. Clinton တို့ဒီအောက်တိုဘာလ9ရက်နေ့ဒုတိယအကြိမ်နဲ့စကားဆက်ထဝယ်မကျင်းပခင်တပတ်တရက်အလိုမှာပဲရက်ပိုင်းအလိုမှာပဲဒီ Democratic Party ဒုတိယသမ္မတလောင်း Tim Kaine နဲ့ Republican Party ဒုတိယသမ္မတလောင်း Mike Pence တို့စကားဆက်ထိုးကြမှာပါ။တနင်္လာနေ့တုန်းကတော့သမ္မတလောင်းနှစ်ဦးစလုံးဟာမဲဆွယ်ပွဲတွေအတွင်းတယောက်နဲ့တယောက်အပြန်အလှန်ဝေဖန်နေကြတာပါ။ဟ Hillary Clinton ကထရမ့်ရဲ့အခွန်ကိစ္စကိုဝေဖန်ပြစ်တင်ခဲ့ပြီးတော့ Donald Trump ကလည်း Mrs. Clinton နိုင်ငံသားရဲ့ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကရုံးစာတွေကိုကိုယ်ပိုင်အီးမေးလ်ကနေတဆင့်ပေးပို့ခဲ့တဲ့ကိစ္စကိုဝေဖန်ထုတ်နှစ်ပါတယ်။ New York Times သတင်းစာကလက်ခံရရှိခဲ့တဲ့ဆိုတော့ဒီ Mr. Trump ရဲ့1995ခုနှစ်ကအခွန်ဆောင်ထားတဲ့မှတ်တမ်းတချို့မှာဒေါ်လာ916သန်းအရှုံးပြခဲ့တဲ့ကိစ္စပေါ်လာပြီးတဲ့နောက် Mrs. Clinton ဘက်ကဒီကိစ္စကိုအဓိကပြစ်မှတ်ထားဝေဖန်လာခဲ့တာပါရှင်။
ရာလီဥတုဆိုင်ရာပါရီသဘောတူညီချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူရှေမောက်မှလက်မှတ်ရေးထိုးအတည်ပြုနိုင်ဖို့အတွက်ဥရောပပါလီမန်မှာထောက်ခံပေးပေးလိုက်ကြပါပြီ။ကမ္ဘာကြီးပူနွေးလာမှုအတိုင်းအတာကိုကန့်သတ်နိုင်မဲ့ဒီသဘောတူညီချက်ကိုတခဲနဲ့အတည်ပြုနိုင်ဖို့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ခဲ့တာမှာထောက်ခံမဲ630မဲ၊ကန့်ကွက်မဲ38မဲနဲ့ကြားနေမဲ31မဲတို့နဲ့တခဲနဲ့ထောက်ခံခဲ့ကြတာဖြစ်ပြီးဒီကိစ္စကမ္ဘာတွန်းတွန်းအားပေးလှုပ်ဆောင်လာအောင်ဒီလွတ်တော်အမတ်တွေရဲ့သဘောတူညီမှုဟာမန်ကန်နဲ့လမ်းကြောင်းတစ်ခုဖြစ်ပါတယ်။ရရှိထားတဲ့ထောက်ခံမဲ့နဲ့ဒီသဘောတူညီချက်ကိုတောက်ကြနေကြရင်ကုလသမဂ္ဂဌာနချုပ်မှအတည်ပြုလက်မှတ်ရေးထိုးဖို့စီစဉ်ထားပါတယ်။ EU ပါလီမန်ရဲ့အခုထောက်ခံမှုဟာကာဗွန်တန်ခွင့်ထုတ်လွှတ်မှုကို55ရာခိုင်နှုန်းအထိရှော့ချမဲ့ဂနဦးသတ်မှတ်ချက်ကိုမကြခင်ရက်ပိုင်းတွင်မှပဲရနိုင်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူးကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဒီသဘောတူညီချက်ကိုနိုင်ငံပေါင်း62နိုင်ငံကထောက်ခံအတည်ပြုပြီးသားဖြစ်ပေမဲ့ကာဗွန်တန်ခွင့်ထုတ်လွှတ်မှု52ရာခိုင်နှုန်းအထိရှော့ချဖို့သာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူအမေရိကန်တန်ကနေအင်္ဂါနေ့ညဒီဒေတာရင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးတော့မှာရှင်မြတ်ကိုရဆူရကတိမချခင်ကပဲမစ်ဆိုင်နည်းပညာအစစ်မြေဆောင်ရွက်ခဲ့နိုင်ခဲ့တာတွေဟာကွန်မြူနီမြောက်ကိုရီးယားကိုဂျပန်နိုင်ငံနဲ့20ကြာလက်နက်ပိုင်ဆိုင်မှုရှင်းပြနေတာတွေမှာရှေ့ကိုရောက်သွားစေတယ်လို့စစ်ဘက်ဆိုင်ရာရင်းမြစ်တွေကိုကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါရတယ်။အမေရိကန်ရဲ့အကူအညီမပါဘဲမြောက်ကိုရီးယားရဲ့မစ်ဆိုင်တို့ကြီးတိုက်ခိုက်မှုတွေကိုကာကွယ်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေဂျပန်ဆူရအရာရှိတွေကြားမှာဖြစ်လာစေတယ်လို့လည်းဆိုပါရတယ်။ဂျပန်ဒုံးခွေးဒုံးစနစ်နဲ့ခုခံကာကွယ်နိုင်တဲ့အတိုင်းအတာကိုကျော်လွန်နိုင်တဲ့အခြေအနေအထိမြောက်ကိုရီးယားရဲ့နျူကလ িয়ার နည်းပညာတွေအလင်းမြန်တိုးတက်လာနေတဲ့အကြောင်းဂျပန်စစ်တပ်တမှုတူကပြောပါရတယ်။1998ခုနှစ်ကဂျပန်ပိုင်နက်ထဲအထိဒစိမ့်တပိုင်းရောက်ခဲ့တဲ့အစစ်နှစ်ဆင့်ပြစ်လွတ်ရတဲ့ရော့ကက်ဒုံးကျည်ကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့ပြီးတဲ့နောက်သိမ့်မချခဲ့မှာပဲဒီနှစ်နိုင်ငံအကြားလက်နက်ပိုင်ဆိုင်မှုတွေမှာရှင်းပြလာတာဖြစ်လာတာပါ။ဒီနှစ်တစ်နှစ်ထဲမှာကိုပဲမြောက်ကိုရီးယားကဒုံးကျည်စစ်တပ်ပြစ်လွတ်မှုအကြိမ်20ကျော်လွတ်ခဲ့ပြီးတော့ဒီအထဲမှာပြီးခဲ့တဲ့လတုန်းကဂျပန်ပင်လယ်ထဲကိုတာလက်ပြစ်မစ်ဆိုင်ဒုံးကျည်3ဆင့်ပြစ်လွတ်ဆန်တာလည်းပါဝင်ဖြစ်ပါတယ်။ဂျပန်ဟာသူ့ရဲ့စစ်သင်္ဘောတချို့မှာရေဒါစနစ်နဲ့ထိန်းချုပ်တဲ့မြေပြင်ကနေဝင်ရင်ပြဒုံးကျည်တွေကိုတံပြန်ပစ်ချနိုင်တဲ့စနစ်တပ်ဆင်ဖို့ကြိုးစားနေပေမဲ့အပြစ်တက်နိုင်မှုကတော့နှစ်အတော်ကြာနိုင်သေးတယ်လို့လေလာသုံးသပ်သူတွေကပြောပါရရှင်
။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတက်တေကအမေရိကန်သမ္မတဘရက်အိုဘားမားကိုသေလိုက်တော့လို့ဆိုပြီးနောက်တစ်ကြိမ်ခက်ရရိုင်းဆဲရီတိုင်းထွာလိုက်ပြန်ပါတယ်။ဥရောပသမဂ္ဂ EU ကိုလည်းကြိုက်တဲ့အနိဋ္ဌာယုံကိုယွေငရဲပြည်မှာတော့နေရာမရှိတော့ဘူးလို့ဆိုပြီးအင်္ဂါနေ့ကပြောကြတဲ့မိန့်ခွန်းထဲမှာခရရိုင်းပြောသွားပါတယ်။၃လအတွင်းလူပေါင်း3000ကျော်တည်ဆုံခဲ့ရပြီဖြစ်တဲ့ဖိလစ်ပိုင်အစိုးရရဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးလှုပ်ရှားမှုကိုအနောက်နိုင်ငံတွေကဝေဖန်ခဲ့တဲ့အပေါ်မှာမစ္စတာဒူတာတေကအခုလိုတုံ့ပြန်နေတာဖြစ်ပါတယ်။သမ္မတတာဝန်စတင်ထမ်းဆောင်ခဲ့ပြီးဇွန်လလကစလို့ဒူတာတေဟာအနောက်နိုင်ငံတွေရဲ့ဝေဖန်မှုတွေကိုကိုလိုနီအင်အားကြီးနိုင်ငံတွေရဲ့ဝင်ရောက်ဆွဲဖက်မှုလို့ပုံဖော်ပြောဆိုလာနေတာဖြစ်ပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံကြားနေ့စဉ်ပူးတွဲစစ်ရေးလက်ကျင့်မှုစတင်တဲ့ဒီကနေ့မှာပဲဒူတက်တေရဲ့ခက်ရရန်မှတ်ချက်စကားတွေထွက်လာတာပါ။အမေရိကန်နဲ့ကုလိုစစ်ရေးလက်ကျင့်မှုတွေဟာသူ့ရဲ့6နှစ်ဒါသမ္မတသက်တမ်းအတွင်းမှာတော့ဒါနောက်ဆုံးဖြစ်လိမ့်မယ်လို့လဲဒူတက်တေကပြောပါတယ်။အမေရိကန်နဲ့နှစ်ပေါင်းများစွာဆက်ရေးပူးပေါင်းဆောင်ရွက်လာတာတွေကိုရှင်းချပြီးရုရှားနဲ့တရုတ်နိုင်ငံတွေနဲ့ပုံမှန်နီးကပ်တဲ့ဆက်ဆံရေးတည်ဆောက်သွားမယ်လို့လဲသူကထပ်ခါတလဲလဲချင်းချောက်ပြောဆိုနေတာပါ။အခုလိုမှတ်ချက်စကားတွေကြောင့်အရှေ့အာရှဒေသအတွင်းအမေရိကန်ရဲ့အရေးကြီးဆုံးမဟာမိတ်ဖြစ်တဲ့ဖိလစ်ပိုင်နဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေဖြစ်လာစေပါတယ်။ဒူတက်တေအနေနဲ့အခုလိုအမျိုးမျိုးချင်းချောက်ပြောဆိုနေပေမဲ့လက်တွေ့မှာတော့ဘာမှလှုပ်ဆောင်တာမရှိသေးပါဘူးရှင်။
တူရကီနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကအထမမြောက်ခဲ့တဲ့ဆီယနာသိမ်းကျိုးပန်းမှုကိုဥဆောင်သူအဖြစ်အစိုးရကဆွဆွဲထားတဲ့အမေရိကန်ခြေဆိုင်မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်နဲ့ဆက်ဆက်နေသူတွေလို့ဆွဆွဲပြီးတော့တူရကီရဲတပ်ဖွဲ့ဝင်12000ကျော်ကိုအစိုးရကဒီကနေ့ရာထူးကနေရပ်ဆိုင်းလိုက်ပါတယ်။ အာနာသိန်းကျိုးပတ်မှုနဲ့ဆက်ဆက်ပြီးယာရုကနေရက်ဆိုင်လိုက်တဲ့ရဲဝန်တန်း 12,800 တယောက်ထဲမှာရဲတပ်ဖွဲ့အကြီးအကဲ 2,500 ကျော်ပါဝင်တဲ့အကြောင်းတူရကီဆိုရအရာရှိတွေကကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။တူရကီနိုင်ငံမှာရေးပေါ်အခြေအနေနောက်ထပ်3လတက်တန်းတိုးမယ်လို့ဆိုရကကြေညာပြီးတရက်မှာပဲအခုလိုရဲဝန်တန်းတွေကိုယာရုကနေရက်ဆိုင်လိုက်တာပါ။နိုင်ငံတော်အရေးပေါ်အခြေအနေကိုတော့ဆီယနာသိမ်းမှုကြိုးစားတဲ့ဖြစ်ရပ်အပြီးမကြခင်မှာပဲစခဲ့တာဖြစ်ပြီးတော့အဲ့နောက်အစိုးရကဒီအစိုးရဝန်ထမ်းတွေအပေါ်မှာအရေးယူတာတွေကိုအပြင်းထန်လှုံ့ဆော်ခဲ့တာလည်းဖြစ်ပါတယ်။တူရကီမှာဆိုရအနာသိမ်းဖို့ဒီကြိုးစားတဲ့ဖြစ်ရပ်ဖြစ်ခဲ့ခြင်းကစလို့စစ်တပ်ရဲတရားရေးဆိုင်ရာနဲ့ပညာရေးဆိုင်ရာဝန်ထမ်းပေါင်း3,000လောက်ကိုအစိုးရကအလုပ်ဖြုတ်ခဲ့ရပါ။လူ3,000လောက်ကိုလည်းဒီအနာသိမ်းမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးခဲ့ပါတယ်။ဖွဲ့စည်းပုံဆိုင်ရာတရားရုံးကတရားသူကြီး2ဦးအပါအဝင်တရားသူကြီးထောင်တဲ့ချီကိုလည်းအရေးပေါ်ဥပဒေနဲ့ဖမ်းဆီးထိန်းသိမ်းထားတာပါ။အာဏာသိမ်းကြိုးပမ်းမှုကိုအဓိကကြိုးကင်သူအဖြစ်ဆွဆွဲခံထားတဲ့မစ္စတာဂူလန်ကတော့သူ့အနေနဲ့ပါဝင်ပတ်သက်ခြင်းမရှိတဲ့အကြောင်းပြောဆိုထားပါရဲ့ရှင်
။2016ခုနှစ်အတွက်ယူဘအဘိဓဆိုင်ရာနိုဘယ်ဆုကိုအမေရိကန်ပြည်ထောင်စုတက္ကသိုလ်3ခုကပါမောက္ခတွေရရှိသွားတဲ့အကြောင်းကိုနိုဘယ်ဆုအကြခအဖွဲ့ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။သူတို့ရဲ့ယူဘအဘိဓသူတည်တနာလုပ်ငန်းကနေဒရဂ်ဝတ္ထုတွေရဲ့သဘောတဘာဝနဲ့ထူးဆန်းတဲ့အခြေအနေသစ်တွေကိုရှာဖွေတွေ့ရှိခဲ့တဲ့အတွက်နိုဘယ်ဆုရရှိခဲ့တာပါ။ပြည်ထောင်နိုင်ငံသားသိပ္ပံပညာရှင်3ဦးဖြစ်တဲ့ David Tolles, Denkel, Holdin နဲ့Michael Coastal List ဟာဒရတ်တုအဆိုင်ခဲတွေနဲ့ပတ်သက်ပြီးမျမျောလင်းတဲ့နားလည်မှုအသစ်တွေကိုရရှိခဲ့တာပါဒီသိပ္ပံပညာရှင်တွေဟာသူတို့ရဲ့ကိုယ်ပိုင်ဖန်တီးထားတဲ့ကနန်းတင်ချာညီမြချင်းတွေနဲ့ဒီဒရတ်တုတွေရဲ့အပြုအမူဂုံတက်တိအသစ်ကိုရှင်းပြခဲ့တာပါ Mr. Tolles ဟာ Washington တက္ကသိုလ်ကဂုံတူးဆောင်ပါမောက္ခတူဖြစ်ပြီး Mr. Holding ကတော့ President တက္ကသိုလ်ကယူဘဗီရပါမောက္ခဖြစ်ပါတယ် Mr. Costolik ကတော့ Brown တက္ကသိုလ်ကယူဘဗီရပါမောက္ခတူဖြစ်ပါတယ်ရှင်
ကာရေဘီယံဒေသတရဝင်ရောက်တိုက်ခတ်နေတဲ့ပြင်းအားအဆင့်လေးရှိတဲ့ဟာရီကိန်းမုန်တိုင်းမက်သူးဟာဒီနေ့မနက်ပိုင်းမှာတော့ဟေတီနိုင်ငံအနောက်ဘက်ကိုဝင်ရောက်တိုက်ခတ်ပါတယ်။ဒီနေ့လာနေကလေးကဒီဟေတီနိုင်ငံမှာလေပြင်းမုန်တိုင်းနဲ့အတူလမ်းမတွေရေရှမ်းခဲ့ပြီးတော့လူတွေအများပြအရေးပေါ်ခိုးလုံရေးစခန်းတွေမှာခိုးလုံခဲ့ကြရတာပါ။ဟေတီနိုင်ငံမှာသေဆုံးသူ2ယောက်ရှိပြီးတော့ဒေသတော်ဝန်မုန်တိုင်းကြောင့်သေဆုံးသူစုပေါင်းကတော့4ယောက်ထက်မနည်းရှိပါတယ်။လေတိုက်နှုန်းတနာရီကီလိုမီတာ230နှုန်းရှိခဲ့ပြီးမိုးအပြင်းထန်ရွာသွန်းလာကြောင်းဒီနေ့လာနေညပိုင်းမှာပဲဂရက်ဆက်ဒေသကလူပေါင်း2000ကျော်ကိုဘေးလွရာရွှေ့ပြောင်းပေးခဲ့ရပါတယ်ရှင်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမှခင်ဖြူထွေးနဲ့ရှာဖောင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်အမေရိကန်ပြည်ထောင်စုရဲ့ဒုတိယသမ္မတလောင်းတွေဖြစ်ကြတဲ့ဒီမိုကရက်ဖက်က Tim Kaine နဲ့ Republican ဖက်က Mike Pence တို့ဟာအမေရိကန်စံတော်ချိန်ဒီကနေ့အင်္ဂါညမှာရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်မဲ့စကားစစ်ထိုးပွဲမှာအခြေအတင်ပြောဆိုကြမှာပါဒီမိုကရက်တွေကိုအားသက်စေပြီး Republican တချို့စိတ်တက်ကြခဲ့ရတဲ့ဒီမိုကရက်သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲကျင်းပသွားခဲ့ပြီးအခုနောက်တစ်ပတ်မှာတော့အခုလိုဒုတိယသမ္မတလောင်းတို့ရဲ့စကားစစ်ထိုးပွဲကျင်းပတာဖြစ်ပါတယ်အပြည့်ကိုယ်တော် VOA သတင်းထောက်ဂျင်းမလုံးသတင်းပေးပို့ထားတာကိုမှအေးတန်းနာကျော်ကပြောပြပေးပါမယ်ရှင်
။ Mrs. Clinton နဲ့ Mr. Trump တို့ရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲကတော့ရုပ်သံကကြီးစုသူပေါင်းတန်း80ကျော်နဲ့သမ္မတလောင်းစကားစစ်ထိုးပွဲတွေမှာကြီးစုသူအများဆုံးဆန့်ကျင်တင်သွားပါတယ်။အခုကျင်းပမယ့်ဒုသမ္မတလောင်း Tim Kaine နဲ့ Mike Pence တို့ရဲ့စကားစစ်ထိုးပွဲကတော့ထုံးစံတိုင်းဆိုရင်သမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲလောက်တော့ကြီးစုသူများမှမဟုတ်ပါဘူး။အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ဟာမဲဆွယ်စီယုံရေးခီးစဉ်တွေနဲ့အလုံများနေပေမဲ့တစ်ဖက်ကလည်းထရမ့်ရဲ့အရေးမိုးတာကိုခံရလေရှိပါတယ်။မိုက်ပန့်စ်ကအရီဇိုနာပြည်နယ်မှာအခုနောက်ဆုံးမဲဆွယ်သွားတာပါ
။အမေရိကန်အိမ်မက်ကိုကျွန်တော်တို့ပြန်အသက်သွင်းကြရအောင်ပါ။ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးရန်တရာကြီးပြန်လည်လည်ပတ်အောင်လုပ်ကြပါမယ်
။အရီဇိုနာပြည်နယ်မှာမဲဆွယ်ရဲ့အခမ်းအနားတစ်ခုမှာမိုက်ပန့်စ်ပြောသွားတာဖြစ်ပါတယ်။ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်လဲဖြစ်တဲ့ဒီမိုကရက်ဒုသမ္မတလောင်း Tim Kaine ကလည်း Hillary Clinton ရဲ့ဩဇာလွှမ်းမိုးမှုအောက်မှာပဲမဲဆွဲတာဖြစ်ပါတယ်။ Texas ပြည်နယ်ကဒီမိုကရက်တွေကိုမိကွန်းပြောတဲ့ Mr. Kaine က
Let's just treat each other as equals and that's the kind of person Hillary is and that's the kind of
Hillary Clinton ဆိုတော့အားလုံးကိုဒန်းထူထားပြီးတော့ဆက်ဆံကြရအောင်ဆိုတဲ့လူသားမျိုးပါ။ကျွန်တော်ကလည်းအဲ့လိုလူမျိုးပါပဲ။ခင်ဗျားတို့အားလုံးလည်းအတူတူပါပဲ။ဒီလိုစိတ်ဓာတ်မျိုးကကျွန်တော်တို့အားလုံးကိုစူးစီးပေးထားတာပါ။
George Washington တက္ကသိုလ်နိုင်ငံရေးစီမံခန့်ခွဲမှုဌာနကတွဲဖက်ပေါမခ Matthew Dellet ကတော့ Mrs. Clinton အနိုင်ရသွားတယ်လို့စစ်တမ်းကောက်ယူချက်တွေမှာတွေ့ရတဲ့ Clinton နဲ့ Trump ပထမဆုံးအကြိမ်စကားစစ်ထိုးပွဲရဲ့အချိန်ကိုဒီဒုသမ္မတလောင်းရဲ့စကားစစ်ထိုးပွဲမှာတွေ့ရမယ်လို့ခုလိုသုံးသပ်ပါတယ်
So I think this moment both gave people reason to vote against Trump
ဒ
ီစကားစစ်ထိုးပွဲတွေကနေထရမ့်ကိုဘာကြောင့်မဲမထဲသိမ့်ဘူးလဲဆိုတာလူတွေကိုသိစေတာပါဒါကြောင့်ဟီလာရီကလင်တန်အနိုင်ရဖို့အဓိကလိုအပ်တဲ့မဲဆန္ဒရှင်တွေဖြစ်တဲ့လူငယ်တွေအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေတောင်အမေရိကတိုက်သားတွေသူတို့ကိုဟီလာရီကလင်တန်ဘက်ကနေမဲလာထဲ့ဖို့တွန်းအားပေးရလဲရောက်နိုင်ပါတယ်
ပြခဲ့တဲ့ဒုသမရာလောင်စကားစစ်ထိုးပွဲတွေကိုကြည့်မယ်ဆိုရင်ထူးခြားတဲ့ဖြစ်ရပ်တွေရှိပေမဲ့လည်းများသောအားဖြင့်တော့ဒုသမရာလောင်တွေကိုစိတ်ဝင်စားမှုကသမရာလောင်တွေကိုစိတ်ဝင်စားမှုထက်မပိုပါဘူး။ဒါကြောင့်အားလုံးရဲ့အာရုံစိုက်မှုက Mrs. Clinton နဲ့အထူးသဖြင့်အခွန်ဆောင်တဲ့အမှုတွေပေါ်လာတဲ့ပြဿနာကိုခုခံပြောဆိုနေရတဲ့ Mr. Trump ပေါ်မှာပဲဆက်ပြီးရှိနေအောင်ပဲပုံရှိတယ်လို့နိုင်ငံရေးသုံးသပ်သူ John Fontier ကပြောပါတယ
်။ So I do expect thatBoth candidates will really be talking more about Hillary Clinton and Donald Trump.
ဒီတော့ဒုသမရာလောင်းတွေကလည်းသူတို့ကောင်းဆောင် Hillary Clinton နဲ့ Donald အကြောင်းပဲပိုပြောကြမယ်လို့ယူဆပါရတယ်။ကျွန်တော်တို့ comment ထားသလိုတချို့ကိစ္စရပ်တွေမှာသူတို့ဘက်ပါအောင်လုပ်ကြပါလိမ့်မယ်
။သုံးချိန်ကျင်းပရမယ်။သမရာလောင်းစကားစစ်ထိုးပွဲရဲ့ဒုတိယတစ်ခေါက် Mrs. Clinton နဲ့ Mr. Trump တို့ရဲ့စကားစစ်ထိုးပွဲကိုတော့လာမယ့်တနင်္ဂနွေအောက်တိုဘာ6ရက်နေ့မှာ Missouri ပြည်နယ် St. Louis မြို့မှာကျင်းပမှာဖြစ်ပါရှင်။
မအေးတနာကြောတင်ပြသွားတော့ပါခုတော့ကဘာဒုက္ခတဲ့အရေးဖက်အလက်ပေးပါရစေကဘာတဝန်းကလူပေါင်း65တန်းတို့ဟာကိုအိုးကိုအိမ်တွေကိုမဖြစ်မနေစွန့်ခွာကြရတာကြောင့်ကဘာလုံးဆိုင်ရာဒုက္ခတဲ့ပြဿနာပေါ်ပေါက်လာတာဖြစ်တယ်လို့နေစီမထားဆရာဝန်များအဖွဲ့ကပြောလိုက်ပါတယ်ဒီဒုက္ခတဲ့ရဲ့အခက်အခဲတွေကိုအမေရိကန်ပြည်သူတွေသိရှိလာစေဖို့အတွက်ရည်ရွယ်ပြီးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ကဝါရှင်တန်ဒီစီကအမျိုးသားရင်မြန်မာပြခန်းတစ်ခုဖွင့်လှစ်ခဲ့ပါတယ် VOA သတင်းထောက်မာကတ်စ်ဟာဒန်ရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ကပြောပြပေးပါပါ
The reasons that make people leave their homes.
ဒီလူတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတဲ့အကြောင်းတွေကတော့စစ်ပွဲတွေ၊တင်းမာမှုတွေ၊နိုင်ငံရေးပဋိပက္ခတွေ၊စီးပွားရေးမတည်ငြိမ်မှုတွေကြောင့်ပဲဖြစ်ပါတယ်လို့ Washington DC ကဒုက္ခသည်များဆန်ရပြကန်းရဲ့တာဝန်ခံတစ်ယောက်ကရှင်းပြနေတာဖြစ်ပါတယ်။ပြကန်းကိုလာရောက်လဲပတ်သူတွေအနေနဲ့ဒုက္ခသည်တွေအဖြစ်အိုးအိမ်ဆုံးခွာထွက်ပြေးကြရသူတွေအဖြစ်လည်းသရုပ်ဆောင်ကြပါတယ်။ပြကန်းတစ်ခုကနေတစ်ခုကိုအကူမှာတစ်ခုခုကိုလည်းရွေးချယ်ရပါတယ်ပြောက်ပွဲတာဝန်ခံက
Just imagine you are leaving your home imagine you are leaving your place
ကိုယ်အိမ်ကနေထွက်သွားနေရတယ်လို့စိတ်ထဲမှာထားပါကိုယ့်ဒေသကိုစွန့်ခွာထွက်သွားနေတယ်နောက်ကိုယ်နဲ့အတူပစ္စည်း၅ခုယူသွားရမယ်လို့စိတ်ထဲမှာထားလိုက်ပါမိသားစုဓာတ်ပုံအိမ်တော့ကိုယ့်အိမ်ကိုပြန်သွားဖို့မျှော်လင့်ထားသေးတယ်လေမဟုတ်ပါလားဟုတ်တာပေါ့ရှင်ကိုယ့်အိမ်ကိုပြန်ဖို့ဆိုတဲ့မျှော်လင့်ချက်ရှိနေတာကရှင်တို့တွေမဟုတ်ပါဘူးဒုက္ခသည်တွေဟာလေသူတို့အိမ်တော့ကိုသူတို့တင်းထားကြစေပါလို့ပြောသွားတာဖြစ်ပါတယ်။ပြကန်းကိုလာရောက်ကြည့်ရှုသူတွေအနေနဲ့လူ9ယောက်စီရာဘာလေပေါ်ကိုလည်းထိုင်ကြည့်ကြပါတယ်။ဒီရာဘာလေကိုဒုက္ခသည်တွေဘယ်လိုသုံးရသလဲဆိုပြီးပြကန်းတာဝန်ခံပြောပြတာကတော့
60 people will get into these boats to cross from Turkey to Greece.
တူရကီကနေဂရိကိုခီးထွက်ဖို့အတွက်ဒီလေကလေးပေါ်မှာလူ60လောက်တင်ပါတယ်လို့ပြောသွားတာပါ။ဒုက္ခသည်တွေနဲ့နိုင်ငံတွင်းမှာမဖြစ်မနေအိုးအိမ်ဆုံးခွာထွက်ပြေးကြရသူတွေရဲ့ဒုက္ခတွေကိုအမေရိကန်ပြည်သူတွေပိုပြီးနားလည်လာစေဖို့နယ်စီမထဆရာဝန်အဖွဲ့ကဆောင်ရွက်နေတာဖြစ်ပါတယ်။နယ်စီမထဆရာဝန်များအဖွဲ့ကခရစ်ဆာရာကအခုလိုပြောပါတယ
် We need to raise awareness. We need to bear witness.
ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးပို့ပြီးတော့သိရှိလာပြီးတော့အလေးထားလောက်အောင်လုပ်ဖို့လိုပါတယ်။ကိုယ်တိုင်ကြုံတွေ့ခံစားရဘူးသူတွေနောက်တကယ်လက်တွေ့ကွင်းစင်းဆောင်ရွက်သူတွေရဲ့အတန်တွေကျမတို့ရဲ့အတွေ့အကြုံတွေကိုမျှဝေဖို့လိုအပ်ပါတယ်
။ပြပွဲရဲ့ရွေချက်ကတော့ကမ္ဘာလုံးဆိုင်ရာဒုက္ခသည်ပြည်ထနာကိုအလေးထားဖို့အတွက်လိုအပ်ချက်တွေကိုသိရှိသွားကြတဲ့အမေရိကန်ပြည်သူတွေနဲ့ဒုက္ခသည်တွေကြားချိတ်ဆက်မှုတစ်ခုကိုဖန်တီးပေးဖို့ဖြစ်ပါတယ်။ပြကန်းကိုလာရောက်လဲပတ်သူကက်သရင်းဘဲကတော့အခုလိုပြောပါတယ
်။ I can just pretend that it's kind of far away and not that big of a deal.
ဒါကကိုနဲ့မဆိုင်ပါဘူး။ဒါလောက်ကြီးတဲ့ပြဿနာကြီးမဟုတ်ဘူးဆိုပြီးနိုင်ငံရေးသမားတွေခေါင်းဆောင်တွေကလှုပ်ထားနိုင်ပါတယ်။အထူးသဖြင့်ဒီကိစ္စအပေါ်မှာဘယ်သူမှဘာမှမလုပ်ဘူးဆိုရင်တော့သူတို့ကလွယ်လွယ်ပဲဥပိ္ပခာပြုထားပါလိမ့်မယ်
။ပြကန်းကိုလာကြည့်သူတို့ဖြစ်တဲ့ Alexandra ကလည
်း I never really like thought it was that big of a deal but like now I kind of see that
ဒီပြဿနာဒါလောက်ကြီးမယ်လို့မထင်မိပါဘူး။လူတော်တော်များများဟာဒီပြဿနာနဲ့တကယ့်ကိုရင်ဆိုင်ရုန်းကန်နေကြရတဲ့တကယ့်ပြဿနာကြီးတစ်ခုဆိုတာကိုအခုသိရပါပြီ
။ Washington မြို့တော်ပြည်ရင်တော့ဒီပြကန်းတွေကို Boston Pittsburgh နဲ့ Philadelphia မြို့တို့မှာလာမယ့်နိုဝင်ဘာလလည်းအထိလှည့်လည်ပြသမှာလည်းဖြစ်ပါတယ်ရှင်
။မတင်ရေးထိုက်တင်ပြသွားတော့ပါ VOA မြန်မာပိုင်းကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့လီဗျာနိုင်ငံတွင်သတင်းတပုတ်တင်ပြပါဦးမယ်။
2012ခုနှစ်ကလီဗျာကောင်းဆောင်အာနာရှင်မိုမာဂရာဖီပြုတ်ကျသွားအောင်ဗြိတိန်နဲ့ပြင်သစ်တို့ဝင်ရောက်ဆွဲဖက်ခဲ့တဲ့ကိစ္စကိုဗြိတိန်ပါလီမန်အဖွဲ့တစ်ခုကပြင်ထန်ဝေဖန်လိုက်ပါတယ်။ပြုတ်ကျသွားပြီးရင်ဘာဆက်လုပ်မယ်ဆိုတဲ့အစီအစဉ်မရှိခဲ့တဲ့အတွက်လီဗျာနိုင်ငံမှာအာနာလူစစ်အုပ်စုတွေဖျို့ဖျက်ဖြစ်သွားခဲ့ရပြီး IS အဖွဲ့ရဲ့ခြေကုပ်စခန်းဖြစ်သွားရတယ်လို့သူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ VOA သတင်းထောက် Henry Richwell ဇန်လန်မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုတော့ဦးကျော်စန္ဒာကတင်ပြထားပါတယ်ရှင်။
2017 September လာတော့ကဘင်ဂါဇီမြို့ Liberty ရင်ပြင်ကလက်ခုပ်အော်ဘာပေးနေရတဲ့လူအုပ်ကြီးရှင်မှာထိုစဉ်ကဗြိတိန်ဝန်ကြီးချုပ် David Cameron နဲ့ပြင်သစ်သမ္မတ Nicolas Sarkozy တို့ဟာရင်ကော့ပြီးအောင်ပွဲခံခဲ့ကြပါတယ်။သူတို့ရဲ့ပူးတွဲလေကြောင်းနဲ့ဒုံးကျည်စစ်စင်ရေးကြောင့်လီဗျာအာနာရှင် Muammar Gaddafi အစော့တလျင်ပြုတ်ကျသွားခဲ့ပါတယ်။လီဗျာခေါင်းဆောင်ကသဘုံတွေသိမ်းပိုက်ထားတဲ့ဘင်ဂါဇီကိုဝင်တိုက်တော့မယ်လို့ချင်းချောက်ခဲ့တာပါ။ဒါပေမဲ့အရသားတွေအတွက်ဘလောက်အန္တရာယ်ရှိနိုင်တယ်ဆိုတာဗြိတိန်ပြင်သစ်တို့ဆန်းစီဖို့ပြက်ကွက်ခဲ့တယ်လို့ဗြိတိန်ပါလီမန်နိုင်ငံသားဆက်ဆံရေးကော်မတီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Christine Blunt ဟာကော်မတီဥက္ကဋ္ဌဖြစ်ပါတယ်
။ The decision makers here were being presented with a blood curdling
ဆုံးဖြတ်ချက်ချမှတ်သူတွေကိုတင်ပြနေတာကဘန်ဂါဇီမှာသွေးကြောင်းစီးမဲ့အခြေအနေဖြစ်နေပြီးတခုခုဝင်လို့မှဖြစ်တော့မယ်ဆိုပြီးတင်ပြနေတာပါ
။ Balkan စစ်ပွဲတွေကပြက်ကွက်မှုရှိခဲ့မှုရာကြောင့်လည်းအစောတလျင်ဆုံးဖြတ်ဖို့ဖြစ်သွားခဲ့တယ်လို့ Christine Blunt ကလို့ဆက်ရှင်ပါတယ်။
Overhanging that was the history of Srebrenica and the failure of the international community to protect the people of Srebrenica back in 1995.
Srebrenica မှာဖြစ်ခဲ့တာတွေကိုမမေ့နိုင်ကြသေးပါဘူး1995ရုံးကအဲ့ဒီမျိုးကလူတွေကိုနိုင်ငံတကာအတိုင်းဝိုင်းကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့ကိစ္စကိုပြန်စဉ်းစားရင်အခုလေပြားကိစ္စကိုဆုံးဖြတ်ခဲ့ကြတာပ
ါသူပြင်ရသားတွေကိုအကာအကွယ်ပေးမယ်ဆိုတဲ့မူလရွယ်ချက်ကနေ regime change လို့ခေါ်တဲ့အစိုးရပြောင်းပြစ်ရေးစီကိုလမ်းချော်သွားခဲ့ပါတယ်Ricardo Faviani ဟာ Eurasia Group ကသူတွေစီတူပ
ါ One of the biggest mistakes that France and the UK made during the Libyan intervention was first of all
Libya မှာဝင်ဆွဲတဲ့နေရာမှာအကြီးမားဆုံးအမှားတစ်ခုကတော့ဆွေးနွေးညှိနှိုင်းဖို့ကိစ္စကိုလုံးဝငြင်းဆန်ခဲ့ခြင်းပဲဖြစ်ပါတယ်ဂဒါဖီအစိုးရနဲ့အပေးအယူလုပ်နိုင်မဲ့အလားအလာတစ်ခုကိုမှလက်မခံခဲ့ပါဘူးဒီလိုနဲ့သူတို့ဟာအရက်သားတွေကိုအကာအကွယ်ပေးရေးကနေဂဒါဖီအစိုးရဖြုတ်ချရေးစီကိုလမ်းကြောင်းပြောင်းသွားခဲ့တာပါ
ဒါပြင်ဗြိတိန်အစိုးရဟာစပုံတို့ရဲ့သဘောတဘာဝကိုသဘောမပေါက်ခဲ့ဘူးလို့လည်းအစီရင်ခံစာမှာဝေဖန်ထားပါတယ်။ Ricardo Faviani ကအခုလိုသုံးသပ်ပါတယ်
။ What happened afterwards was not surprising at all when you move from a one man strong regime to
လူတယောက်တည်းတင်းတင်းကြပ်ကြပ်အုပ်ချုပ်လာခဲ့တဲ့နေရာမှာလက်နက်ကိုင်တွေနိုင်ငံရေးပါတီတွေဒေသနာအဖွဲ့တွေရော့ရဲရဲနဲ့တယောက်တစ်ပေါက်လှုပ်လာကြတော့နောက်ပိုင်းဘာဖြစ်သွားလဲဆိုတာအံ့ဩစရာမဟုတ်ပါဘူး။အဲ့နောက်မှာတိုင်းပြည်ဖျော်ဖျဲဖြစ်တော့တာလည်းမဆန်းပါဘူ
း David Cameron ကတော့ CIA ရဝင်ရောက်ဆွဲဖက်ဖို့ကိစ္စကို Arab အဖွဲ့ချုပ်ကတောင်းဆိုနေပြီးကုလသမဂ္ဂလူမျိုးရေးကောင်စီကအတီးဖြူပေးထားတာပဲဆိုပြီးသူရဲ့လူရဲ့ကိုခုခံကာကွယ်နေပါလေ။ဒါပေမဲ့လည်းယူရင်းပြပြနေတဲ့အခြေအနေကတော့အခုထိမရက်တန်သေးပါဘူး။ Tripoli အခြေစိုက်ကုလသမဂ္ဂကြောထောက်နောက်ခံပြုထားတဲ့အစိုးရတစ်ဖွဲ့နိုင်ငံအခြေပိုင်း Tobruk မြို့မှာအခြေစိုက်ထားတဲ့အစိုးရတစ်ဖွဲ့ဖြစ်နေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ညီညွတ်ရေးအစိုးရတရားဖွဲ့မယ်ဆိုပြီးသဘောတူလက်မှတ်ရေးထိုးခဲ့ကြပေမဲ့လက်တွေ့မှာတိုးတက်မှုတစုံတရာမတွေ့ရသေးပါဘူး။တရားဥပဒေကင်းမဲ့နေတဲ့လီဗျားနိုင်ငံဟာအခုခါမှာအရှေ့ဥရောပစီကိုလူတွေပြောင်းရွှေ့ဝင်ရောက်ရာအဓိကတကားပေါက်ကြီးဖြစ်နေပါတယ်။ဒီနှစ်တစ်နှစ်ထဲမှာပဲလီဗျားကတဆင့်မြေရက်ပင်လယ်ကိုဖျက်ဆီးပြီးဥရောပဘက်ကိုဝင်ရောက်လာဖို့ကြိုးပမ်းသူပေါင်း3,500ကျော်ရှိခဲ့ပြီး3,000ကျော်ရေနစ်သေဆုံးခဲ့ရပြီးဖြစ်ပါတယ်ခင်ဗျာ။
ဥကြစနာတင်ပြသွားရပါရှင်ခုတော့မြန်မာပြည်ရင်းကနေရဆွန်ခွာထွက်ပြေးနေရသူတွေအကြောင်းတင်ပြပါဦးမယ်မြန်မာအစိုးရတက်လက်ထက်မှာပြည်ရင်းငြိမ်းချမ်းရေးဦးစားပေးဆောင်ရွက်နေပေမဲ့လို့တိုင်းရင်းသားဒေသတွေမှာလက်နက်ကင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒုက္ခသည်တွေထောင်ပေါင်းချီဆက်လက်တင်ဆောင်နေကြပါတယ်မကြသေးခင်ရက်တွေအတွင်းတိုက်ပွဲတွေပြင်းထန်လာနေတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်ဘက်မှာဆိုရင်လဲစစ်ရှောင်ဒုက္ခသည်တွေဟာအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေကြရတာပါအကြောင်းဆောင်ကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကနေသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကန်မြို့နယ်တွင်မှ NCA ပြည်ရဲလက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားအခုရက်ပိုင်းတွင်မှဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသား2000ကျော်ဟာတုံလောကျေးရွာမှာစစ်ဘေးသိမ်းရှောင်နေရပါတယ်။လက်ရှိစစ်ဘေးရှောင်တွေဟာတိုက်ပွဲတွေကြားထွက်ပြေးလာနေရတဲ့အတွက်အကူအညီလိုအပ်နေဆဲလို့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတူဖြစ်သူစိုင်းသူရိန်ဦးကပြောပါတယ်။
ရှိချင်းနေကတော့ဒုက္ခပေ
ပေါင်းတော့နှစ်ထောင်လေးပဲရှိတယ်။အဲဒီတော့ဒီအဝတ်တွေကိုတစ်ခုနဲ့ဒီတိုင်းပြီးလာကြတာဆိုတော့ဆောင်းနဲ့ဆားနဲ့ရိခါကြလို့အဲ့ချက်တွေရှိနေတယ်ဆိုတော့ကျွန်တော်ကအခုဒီဆင်ဆားနဲ့ရိခါတွေပို့ဖို့ကောင်းနေတယ
်။ဒီအစ်စ်ဘေးရှောင်တွေအတွက်ရှမ်းနိုင်ငံရေးပါတီတွေလူမှုဖွဲ့စည်းတွေကနေလိုအပ်တဲ့ကူညီတွေပေးဆောင်ဖို့လှုပ်ရှားလှုပ်ဆောင်နေစေလည်းဖြစ်ပါတယ်။ဒီကနေ့မှာတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြန်မာတပ်မတော်တို့ကြမ်းမှာတိုက်ပွဲဖြစ်ပွားမှုရပ်တန့်နေပေမဲ့စစ်ရေးအသင့်ရှိနေစေနေထားကြောင့်ဒေသခံတွေအနေနဲ့စိုးရိမ်မှုတွေရှိနေစေလို့မိုင်းကန်ဒေသခံဆိုင်ခန်းဦးကပြောပါတယ်
။ခုလိုဆရာတော့တပ်မတော်ဘက်ကတော့သူကတိုက်ပွဲဖြစ်နေတာတော်တော်လေးကြက်တော့မှမဟုတ်ဘူးဖြစ်နေ။လက်စွာကြတာလည်းဒါအဖြစ်တလန်ဖြစ်နေတာပေါ့။
ရှမ်းပြည်နယ်မြောက်ပိုင်းမုံကူမြို့နယ်ပူဝမ်းကျေးရွာကိုလက်နက်ကြီးနဲ့ပြေကပ်မှုကြောင့်ကလေးငယ်တူတေဆုံးခဲ့ပြီးဂျန်နက်ကလေးနှူးကတော့တရုတ်နိုင်ငံယူနန်စစ်ရုံမှစေဝါကူတာမှုခံယူနေရပါတယ်။ဒီကနေ့ကလေးငယ်နှူးရဲ့ခွဲစိတ်ကူတာမှုအခြေအနေနဲ့ပတ်သက်လို့အချင်းလူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ရှမမေရီတောင်ကခုလိုပြောပါတယ်
။ခုအသက်3နှစ်ခွဲအင်ချန်းဆိုတဲ့ကလေးလေးကဒီမနက်ပဲသူ့ရဲ့ဒီပေါင်းရင်းမှာလက်နက်ကြီးအစပေါ့တန်းစပေါ့လက်ပန်းလက်ပဲခုံလောက်ရှိတယ်အဲ့တော့ဒီမနေ့ပဲ operation လုပ်ပြီးသွားတယ်အခုဆေးရုံမှာရှိတယ်ကျမအခုမောင်ရှိဆေးရုံရောက်နေအခုပူပြင့်သွားတယ်ကလေးလေးကဒီကယူနန်ပြည်နယ်ရဲ့ execution ဆေးရုံမှာပေါ့နော်အခုကျမအမှသူနဲ့အတူရှိနေတယ်အဲ့မှာသူရဲ့ဆရာဝန်နဲ့ကျမစကားပြောပြီးမေးမြန်းချက်ရတော့ဒီဦးမှာဒီကအပေါက်ကိုပေါက်ရှိတယ်အဲ့တော့သူတို့ဖြာခေးပြီးပြန်လောက်ချပေးပြီးဒါနဲ့အခုအချိန်တွေကတောင်းကြည့်နေရတဲ့အချိန်ဖြစ်တယ်
လက်ရှိဘူဝမ်းကျေးရွာကိုအစိုးရတပ်မတော်ကနေရာယူစခန်းချထားပြီးဒေသခံတချို့ကတော့နိဆတ်ရကျေးရွာတွေမှာတိမ်းရှောင်နေရတယ်လို့လဲရှမမေရီတောင်ကပြောပါတယ်။အောက်တိုဘာလ၃ရက်နေ့ကလက်နက်ကြီးနဲ့ပြေခတ်တိုက်ခတ်ခံရမှုကြောင့်ကလေးငယ်၃ဦးထိခိုက်မှုရှိတဲ့ပုံမှာဝန်내ကြေကွဲရပြီးအထူးပဲစိုးရိမ်မကင်းဖြစ်ရပါကြောင်းကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ရဲ့မြန်မာဌာနရုံးကနေကြေညာချက်ထုတ်ပြန်ထားပါတယ်။အလားတူကီမီနယ်အတွင်းမှာလည်းခွဲထွက်တီဂီဘီတပ်ဖွဲ့တို့အခြေပြုရာမဲရဝဒေတာကိုကရင်နယ်ကြားစောက်တပ်နဲ့မြန်မာတပ်မတော်ပူးပေါင်းတပ်တို့ထိုးစစ်ဆင်မှုကြောင့်ဒေတာခန့်9000ကျော်ဟာမြန်ကြီးငုဒေတာမှာစစ်ပေးသိမ်းရှောင်နေရဆဲလည်းဖြစ်ပါတယ်။ဒီကရင်စစ်ပေးဒုက္ခသည်တွေအနေနဲ့နေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့ဒုက္ခသည်ကူညီပေးရေးဖွဲ့ဝင်စောကျော်လေးကပြောပါတယ
်။အခက်ခဲရှိတာတော့ဟိုအပေါ်မှာနေကြံ့နေတဲ့လူတွေပေါ့နော်။ဒီဘော်ဒရောတို့ပြန်လာမယ့်အစုတွေကြတော့လမ်းခီးမှနေမှာနည်းနည်းခီးစဉ်ပိတ်ထားဒီကျဲတွေကပိတ်ထားတာပါလေခင်ဗျာ။အခုလောလောဆယ်ဆယ်ကတော့ပြန်လို့မရသေးဘူးကြ။ဘာဖြစ်လဲဆိုတော့သူတို့ကဒီ GB တွေပေါ့နော်။အနည်းပြောင်းသူတို့ကဆက်လုပ်ဖို့ရှိသေးတယ်အဲ့လိုမျိုး။နေရာမီချန်လေးပေါ့ပြန်လို့ဆင့်လဲသူတို့အတွက်မန်းနေပါတယ်သူတို့ကြောက်နေရသေးတယ
်မဲတော်ဝတီရမှာမြေမြုပ်မိုင်းအန်တရပြင်နေကြဆောင်သက်ဖက်ကလည်းသွားလာခွေပိတ်ပင်ထားတယ်လို့စောကျော်လေးကပြောပါတယ်ဒါပြင်ကချင်းပြည်နယ်သွေးမှာလည်းမြမတပ်မတော်နဲ့ KIU ကချင်းလွတ်လပ်ရေးတပ်မတော်တို့ကြားလက်ရှိမှာစစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့စစ်ပြေးဒုက္ခတဲ့ရေးကိစ္စတွေဟာလည်းတိုးပွားလို့နေပါတယ်ကချင်းပြည်နယ်မြောက်ပိုင်းချီပွေ KBC စစ်ဆောင်စခန်းမှာစစ်ပြေးဒုက္ခတဲ့တွေအနေနဲ့စာဝတ်နေရေးပြင်ပညာရေးကျမ်းမရေးကူညီလိုအပ်နေတယ်လို့ဒုက္ခတဲ့စခန်းတွေတော်လွမ်းတော်ကပြောပါတယ်
ကျေတော့ပြုံးမယ်ဆိုရင်တော့စိုင်းပေးအတိကထိန်ဖူးလို့လဲစပြလို့လဲနောက်ပြီးအကြောင်းသားတွေကတော့စာအုပ်ပါရပေါ့အဲ့ဒါမျိုးလို့လဲနောက်ပြီးမှကျမကြီးမကောင်းတဲ့လူလဲဆေးကူတာအဲ့ဒါဆေးလူတယ်အခုလည်းဆေးမရှိတော့ဘူးအဲ့လိုဖြစ်တယ
်ချီပွေစစ်ဆောင်စကန်းတစ်ခုမှာကျေးရွာပေါင်း15ရွာကဒုက္ခတဲ့ဥယီစုစုပေါင်း910ဦးရှိပြီးတော့မြမတမတော်နဲ့ KIU ကချင်းလွတ်လပ်ရေးတမတော်တို့ကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ဒေသကိုစွန့်ခွာဆွဲပြေးလာတဲ့သူတွေလည်းဖြစ်ကြပါတယ်စစ်ပွဲတွေကြောင့်ဒုက္ခသည်ရေးကိစ္စတွေဖြစ်ပေါ်နေခဲ့လို့စစ်ပွဲကိုအမြန်ဆုံးရပ်တန့်ပေးဖို့ကချင်းပြည်နယ်မြို့ကြီးနားမြို့နယ်တနိုင်းမြို့တွေမှာဒေသခံတွေကနေမနေ့ကဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေကြောင့်ကချင်းပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာ2015ခုနှစ်ဧပြီလထိစစ်ဘေးရှောင်ဒုက္ခသည်အရေအတွက်340,000ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးယူအိုချာကလည်းတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်တရင်ပေးဖို့သွားရပါရှင်။ VOA ကနေအင်္ဂါနေ့ညဖက်တရင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA American အတန်းရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line တို့ meter 24 25ရို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။ဖုန်းနံပါတ်ကတော့0932318555လေးဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်အောက်တိုဘာလ4ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့52တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
မေဂန်မက်ဆန်ဒါရှင်အနေနဲ့ Republican သမ္မတလုံးဒေါ်နယ်ထရန့်ရဲ့ဝင်ငွေနဲ့ခွန်ဆောင်မှုစင်းကိုကြည့်ပြီးတော့အိမ်ချမ်းပြေရောင်းဝယ်လုပ်ကနေတဲ့ဂရေးကျွဲတထေးကြီးရဲ့တနစ်ပလုံဗန္ဓာကြီးဆန်ရအခြေအနေစီးပွားရေးလုပ်ငန်းအနေထားတွေကိုစမ်းစစ်မေခွန်ထုတ်နိုင်မှာဖြစ်တယ်လို့အတွင်းကြားကြအချက်လက်တွေကိုတီးခွင့်ရတော့မှာဖြစ်ပါတယ်ဒေါ်နယ်ထရန့်တရားဝင်ထုတ်ဖော်ဖို့ညှင်းဆုံနေတဲ့သူ့ရဲ့ဝင်ငွေခွန်စင်းတစ်စိတ်တစ်ပိုင်းလို့ယုံကြည်ရတဲ့အချက်တွေကို The New York Times သတင်းစာကလက်ခံရရှိခဲ့ပါတယ်အမည်ပဲသူပဲဝါမဖော်ပဲနယူးယောက်တိုင်းသတင်းစာကိုပေးပို့ခဲ့အရ1995ခုနှစ်ဝင်ငွေခွန်စင်းမှာဒေါ်နယ်ထရမ့်ကသူစီးပွားရေးလုပ်ငန်းကနေဒေါ်လာ916သန်းအရှုံးပြခဲ့ပါလေဒီလိုအရှုံးပြတဲ့အတွက်နောက်တစ်နေ့မှာဝင်ငွေပေါ်ကနေအရှုံးပြတဲ့ပမာဏအားလုံးအခွန်လုံးဝပေးကြမလို့တော့ပါဘူးဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကတော့
He didn't pay any federal income tax.
ဒေါ်နယ်ထရမ့်ကဘူအစိုးရကိုပေးဆောင်ရမယ့်အခွန်တွေဘာမှမပေးခဲ့တဲ့အကြောင်းဝေဖန်ပြောဆိုပါတယ်ဒေါ်နယ်ထရမ့်ကတော့ဒီလိုလုပ်တာကသူ့ရဲ့ဘာနဲ့မှုဖြစ်တဲ့အကြောင်းနဲ့အခွန်ကသူ့ကိုဘာနဲ့သူတယောက်ဖြစ်စေခဲ့တဲ့ဆိုပြီးကာကွယ်ပြောဆိုပါတယ်။ဒေါ်နယ်ထရမ့်ရဲ့ဝင်ငွေခွန်ဆင်းပြဿနာကပြီးခဲ့တဲ့သတင်းပတ်သမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲမှာထရမ့်နဲ့ဟီလာရီကလင်တန်တို့အကြားအကြိတ်နဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေတဲကတခုဖြစ်ခဲ့ပါတယ်။ဒေါ်နယ်ထရမ့်ကအခုလိုပြောခဲ့တာပါ
And we have a country that needs new roads, new tunnels.
ကျွန်တော်တို့တိုင်းပြည်ဟာဥမင်လှိုင်ကောင်းအစ်စ်တွေ၊လမ်းအစ်စ်တွေ၊တံတားအစ်စ်တွေ၊ကျောင်းနဲ့ဆေးရုံအစ်စ်တွေစောက်ဖို့လိုနေတဲ့တိုင်းပြည်ပါ။ဒါပေမဲ့အဲ့ဒီအတွက်ငွေမရှိပါဘူး။ဘာလို့လဲဆိုတော့ Hillary Clinton ရဲ့စိတ်ကူးတွေအောက်မှာအလဟတ်သက်ဖြုံးတီးခဲ့ရတဲ့အတွက်ပါ
။ Hillary Clinton ကတော
့ရှင်းနှစ်ပေါင်းများစွာ
ပေးရမယ့်အခွန်တွေကိုမပေးခဲ့လို့တိုင်းပြည်မှာဒီလိုငွေမရှိတာဖြစ်မှာပေါ့
။ Trump ကိုအဓိကထောက်ခံသူတွေကတော့သူဟာစီးပွားရေးလုပ်ငန်းရှင်ကောင်းတယောက်ဖြစ်ပြီးသူ့ရဲ့ဝင်ခွင့်နဲ့ခွန်စင်လူသိရှင်ကြားမထုတ်ပြန်သေးတာနဲ့ပတ်သက်ပြီးတော့လည်းခုခံကာကွယ်ပြောဆိုနေကြပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းရူဒီကိုလီယန်နီက ABC ရုပ်သံကိုအခုလိုပြောပါတယ
်။ This man 26 years ago
ဒီလူဟာလုံခဲ့26နှစ်ကစီးပွားရေးမှာအရှုံးတွေရင်ဆိုင်ခဲ့ရပြီးနောက်ပိုင်းကျမှအကြီးအကျယ်အောင်မြင်တဲ့အင်ပါယာကြီးကိုတည်ထောင်ခဲ့သူပါ။ဒီလိုဖြစ်အောင်တကယ်ပဲလုံလန်စွာသူ့မှာရှိပါတယ်။သူ့ရဲ့အမျက်စွန်းတွေထိုးကျသွားရင်လည်းနောက်ကပံ့ပိုးမဲ့အရာတွေရှိပြီးသားအမေရိကန်ပြည်ထောင်စုဟာချက်ချင်းအနေအထားတစ်ခုကပြန်ယုံထားနိုင်တဲ့အခြေအနေလိုအပ်ပြီးဒေါ်နယ်ထရမ့်ကလည်းဒီလိုပြောင်းလဲနိုင်စွမ်းရှိတဲ့သူပ
ါဟီလာရီကလင်တန်ကတော့ခုလိုထိုးနဲ့ဝေဖန်ခဲ့တာပ
ါ Well I'll tell you what if not paying taxes makes him smart what
is that make ပြောချင်ပါတယ်အခွန်တွေကိုမပေးခဲ့လို့သူ့ကိုပါနဲ့သူတယောက်ဖြစ်စေခဲ့တယ်ဆိုရင်ကျန်တဲ့ကျမတို့အားလုံးကဘာဖြစ်လဲသူကစစ်တပ်တွေစစ်မှုထမ်းတွေနဲ့เจ้าหนี้สอบผู้ทอดปั่นနိုင်အောင်ဘ ਹੁ အစိုးရကိုအခွန်တပြားမှာမပေးဘဲနေတာဆိုရင်တော့မှန်ခြင်းမှန်မှာပေါ့လေ
နယူးယောက်တိုင်းစ်သတင်းစာကိုပေးပို့တဲ့အခွန်မှတ်တမ်းတွေမှာတော့ထရမ့်ဘက်ကဥပဒေနဲ့မညီတဲ့လုပ်ရဘာမှလုပ်ထားတာမပါပါဘူးအမေရိကန်ပြည်သူတွေကစီးပွားရေးလုပ်ငန်းမှာရှုံးပေါ်ခဲ့မယ်ဆိုရင်အခွန်ပေးရမှာနဲ့ပြန်ပြီးတော့ညှိယူခွင့်ရှိပါတယ်ဒါပေမဲ့လည်းနိုင်ငံရေးလောကမှာဝင်ငွေကွာခြားချက်နဲ့ထင်သာမြင်သာဘယ်လောက်ရှိသလဲဆိုတဲ့ကိစ္စကနိုင်ငံရေးခေါင်းဆောင်တွေအတွက်အဓိကအကြောင်းအရာတွေဖြစ်နေပါတယ်ဒါကြောင့်လဲထရမ့်ရဲ့အခွန်ပေးဆောင်မှုတမိုင်းမှာအများသိသည့်ဖြစ်စေမသိသည့်ဖြစ်စေအချက်အလက်အားလုံးကရွေးကောက်ပွဲနီးလာတာနဲ့အမျှဒီမိုကရက်ဘက်ကထိုးစစ်အဖြစ်သုံးချနိုင်အောင်အခွင့်အလမ်းပေးတယ်လို့ဖြစ်နေကြောင်းပါခင်ဗျာ
ကနိုင်ငံရေးအကြောင်းတည်ကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုသားညုံဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။တဲလီလိုက်အစီအစဉ်ကျွန်တော်အင်္ဂါနေ့ညပိုင်းအစီအစဉ်စတင်ပြီဖြစ်ပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရောလက်တလောဖြစ်နေတဲ့ပြစ်ခတ်ရစဲရဲ့အခြေအနေနဲ့ဒီငញ្ញိုင်းအခြေအနေဖြစ်ပါတယ်ပြောရမယ်ဆိုရင်တော့ပင်လုံ21ရာစုပင်လုံညီလာခံပြီးတဲ့ဒီတလ2လကာလအတွင်းမှာပဲဒီကချင်ပြည်နယ်ရှမ်းပြည်နယ်တချို့ကရင်ပြည်နယ်ဒေသတွေမှာပါတိုက်ပွဲတွေကျွန်တော်တို့တောက်လျှောက်လို့တွေ့ရပါတယ်တွေ့တဲ့အခါမှာမြန်မာစစ်ရတက်တီဘက်ကစစ်စင်ရေးလုပ်တာရှိတယ်လို့ဒီလက်နက်ကန်တိုင်းသားချင်းချင်းပြန်လည်တိုက်ခိုက်မှုတွေလည်းကျွန်တော်တို့တွေ့ရပါတယ်အဲ့တော့လက်ရှိဖြစ်နေတဲ့ဒီ CA အခြေအနေတွေဟာဒီ NCA ဆိုတဲ့တနင်္ဂနွေလုံးပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ထိုးဖို့အတွက်ဒါဟာ CA ရဖိအားသဘောပဲလားဒါမှမဟုတ်လို့ရှင်ဒါဟာမတော်ဆတိုက်ဆိုင်မှုတွေထိတွေ့မှုတွေပဲလားဆိုတော့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မြန်မာနိုင်ငံရေးလေးလာသူလည်းဖြစ်ပါတယ်နောက်သတင်းစာဆရာလည်းဖြစ်ပါတယ်ကိုစီသူအောင်မြင့်ပါနောက်တူကတော့သတင်းအေဒီတာတူဖြစ်ပါတယ်ကိုဆိုင်ထွန်းအောင်လည်းနှစ်ယောက်လုံးလေလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်ဒီမတိုင်ခင်မှာတော့ UNFC ညညတော်တိုင်းသားလူမျိုးများဖရယ်ကောင်စီကိုကျွန်တော်ဆက်သွယ်ပါတယ်အဲ့ရပြောရေးဆိုခွင့်ရှိသူဖြစ်တဲ့ကိုထွန်းစုံ ਨੇ ဆက်သွယ်ရပါတယ်သူကလက်ရှိခီးသွားမှာမဟုတ်လို့တရိုက်လေးလိုက်မှာပါလို့မရပါဘူးအရင်ဆုံးသူဆွံ့ရွေးထားတဲ့သူပြောထားတဲ့နောက်ဆုံးအခြေအနေလေးကိုနားဆင်ကြည့်အောင်ပ
ါမြန်မာတပ်တော်ကသူ့ရဲ့စီးရီမန်ချက်ကိုသူပြည်မီအောင်အကောင့်တွေဖော်နေတယ်လို့ပဲလို့မြင်ပါတယ်ဒီဦးသိန်းစိတ်ဆိုရလက်ထက်ကလေးကနေပေါ့လေကျွန်တော်တို့ NCA စာချုပ်ကြီးကိုလုံးနေတဲ့ကာလာတို့မှလည်းပဲသူ့ရဲ့မြေပြင်ကထိုးစစ်ဆင်မှုဟာရနာချင်းလုံးဝမရှိခဲ့ပါဘူးသူ့ရဲ့တရားယူရန်ချက်ကပါလဲဆိုတော့သူကရခင်1990ကျော်80ကျော်အချိန်မှာပြင်ကြည့်ပါတော့ကျွန်တော်တို့မြောက်ပိုင်းကိုအပြစ်ရက်ထားပြီးတော့တောင်ပိုင်းကိုသူကအသေးလေးထိုးတယ်နော်တောင်ပိုင်းမှာကျွန်တော်တို့လက်မြောက်နေမြေတွေချုံဆုံချုံတော့ခဲ့ရတယ်လွတ်လွတ်တော့ခဲ့ရတယ် KNU ဆိုရင်အကြီးအကျယ်ခံခဲ့ရတယ်ဒီနေ့ KNU နဲ့တောင်ပိုင်းကိုသူကမြန်မာပြည်ရဲ့တောင်ပိုင်းဒေသကိုသူကနော်ငြိမ်းထားပြီးမှပြစ်ခတ်ရစေထားပြီးမှရောက်ပိုင်းကိုသူကထိုးစစ်အကြီးအကျယ်စီနေတာဖြစ်ပါတယ်။ဒါပါလဲဆိုတော့သူ့ရဲ့စီးရီမန်းချက်ကိုပြရတယ်လို့ကျွန်တော်မြင်တယ်။ဦးသိန်းစိန်ဆိုတာလက်ထက်မှာလည်းပဲအဲ့ဒါအပြည့်အသတ်အနေနဲ့အသုံးခဲ့တာလည်းရှိပါတယ်။တစ်ဖက်မှာစီးရီမန်းချက်လုပ်တယ်လို့တစ်ဖက်မှာပြရပေးတဲ့ပုံစံမျိုးလည်းရှိခဲ့တာပဲ။နောက် NCA လက်မှတ်မရေးထိုးခင်လေးမှာဆိုလို့ရှိရင် SSPP ရဲ့ဌာနချုပ်ကိုဝန်ဟိုင်းကိုတွားတိုက်တဲ့ပုံစံတွေကဒါ NCA လက်မှတ်ရေးထိုးဖို့အတွက်ပြရတစ်မျိုးပဲဒါပေမဲ့လက်မှတ်ထိုးလာဖို့အတွက်ကပြရပေးပြီးထိုးခိုင်းတာကလက်မှတ်ပေးရမယ်မြေပြင်ရဲ့တည်ငြိမ်မှုနဲ့တကယ်လက်တွေ့မှာအကောင့်တွေဖော်လို့မရပါဘူးလက်မှတ်လိုချင်ရင်လက်မှတ်ပေးရမှာပေါ့
နောက်တစ်ချက်ကျွန်တော်အခုထုံးစော်ကိုလည်းသုံးသပ်ပြီးစေချင်တာကအခုအနေထားကတက်မတော်ကသူနည်းသူဟန်နဲ့သူ့ရဲ့သဘောထားတက်တက်လို့ပဲယူဆနိုင်မလားဒါမှမဟုတ်အစိုးရရဲ့သဘောထားကိုပါမယ်လို့ယူဆနိုင်လားဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရပေါ့နော်အဲ့တော့ဘာဖြစ်လို့အခုကဒီ CPR တွေကအစိုးရနဲ့တက်မတော်ကြားထဲမှာခွဲပြီးမြင်လားဒါမှမဟုတ်တပေါင်းတည်းမြင်လားဘယ်လိုများယူဆပါလဲ
ဒီ NCA တွေကို27ရာစုပြည်လုံးကြီးလာကမတိုင်ခင်ပါဆိုလို့ရှိရင်ဆက်ကော်မတီတွေခွဲတယ်ဆက်ကော်မတီနှစ်ကကျွန်တော်တို့နဲ့ဆွေးနွေးတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်ညီငယ်ကော်မရှင်ခွဲတယ်ညီငယ်ကော်မရှင်နဲ့ဆွေးနွေးတယ်ဒီလိုဆွေးနွေးမှုတွေမှာကျွန်တော်တို့ကြည့်တဲ့အခါကျတော့တက်ဖက်ကကိုယ်စားလှယ်တွေပါတယ်၊ဆိုးရဖက်ကကိုယ်စားလှယ်တွေပါတယ်။ဆိုပြီးတက်ဖက်ကကိုယ်စားလှယ်တွေဆွေးနွေးမှုနဲ့ကျွန်တော်တို့အဆိုးရဖက်ကကိုယ်စားလှယ်တွေဆွေးနွေးမှုကမတူပါဘူး။အဆိုးရဖက်ကကျတော့အရာရာတိုင်းကိုဆွေးနွေးနှိမ့်နိုင်အဖြေရှာလို့ရတယ်။ဒါပေမဲ့တက်ဖက်ကကိုယ်စားလှယ်တွေကြားတဲ့အခါကျတော့ NCA ပေါ်မှာအပြေထုတ်ကန်ပြီးတော့မှတရည်သေးဝါဒနဲ့သူကကန်ပြီးတော့မှဆွေးနွေးပါတယ်။ဒါတွေကွဲပြားမှုတွေရှိနေပါတယ်။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်မေးချင်ပါလေအခုကပင်လုံညီလာခံပထမအကြော့လဲပြီးပါပြီဒုတိယအကြော့က6လမှလုပ်မယ်ဒီကြားထဲမှာအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေလည်းလုပ်ဖို့ရှိတယ်ဆိုတော့ဒီလုပ်ငန်းစဉ်ကြီးအခြေအနေကထိခိုက်နေပြီလားဘယ်လိုများမြင်လဲကိုထွန်းစော
အခုမြေပြင်ကထိုးစစ်တွေကိုဆက်လုပ်မယ်ဒီထက်အရှိန်မြင့်မယ်ဆိုရင်တော့လုပ်ငန်းစဉ်ကြီးကိုထိခိုက်မှာတော့သိကြပါတယ်မြေပြင်မှာတိုက်ခွေးတိုက်နေရင်ကျွန်တော်တို့ယုံကြည်မှုကမရှိဘူးယုံကြည်မှုကိုထိခိုက်ရင်စပွဲပိုင်းမှာဆွေးနွေးနေမှုပါလည်းပဲတရားမှုမရှိနိုင်ပါဘူး
โอเคအခုလိုတိုက်ပွဲတွေဖြစ်နေတဲ့ဇုံတရားတန်တရားတွေလည်းကြီးလာပြီဆိုလို့ရှိရင်လက်ရှိအစိုးရတက်ကကောင်းတဲ့ဖွံ့နေတဲ့ညီငယ်ရေးလုပ်ငန်းစဉ်ကတော့အလားအလာကောင်းလားဘယ်လိုများအခြေအနေရှိပါလဲ
စစလုံးကိုပဲရက်ခတ်မှာပါပဲအစိုးရဘက်ကလည်းဒါကိုကင်ကျွဖြည့်ရှင်းဖို့ဤနာတစ်တေချာဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဒါကတော့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရသူဦးထွန်းကိုထွန်းစောပြောသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကိုစီသူကိုမေးချင်ပါတယ်ကိုစီသူခုနကကိုထွန်းစောပြောသွားတာလည်းကြားမိမယ်ထင်ပါတယ်အခုသူတို့ UNFC ကမြင်လာတော့ဒါ CAPR သူတို့ပြီးနေပြီ ပြီးနောက်တစ်ခုကလက်ရှိညီငယ်လူငန်းစဉ်ကိုထိခိုက်နေတယ်ဆိုတဲ့သဘောမျိုးပြောသွားပါရယ်ဗျာ။ကုစီသူအောင်မြတ်ကလက်တော်ဖြစ်လာတဲ့ဒီအပြစ်ခတ်ဒီနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိလဲခင်ဗျာ။
အဲကျွန်တော်ကတော့အဲ့ဒီအမြင်ကိုဟိုသဘောမတူပါဘူး။ဒါပြလို့သဘောမတူလဲဆိုရင်အခုဟိုတိုက်ပွဲတွေဖြစ်တဲ့ဒီမှာဆိုရင်အစိုးရတပ်မတော်ပါဝင်ပတ်သက်တာဆိုရင်ယောက်ပိုင်းကချင်ပြည်နယ်မှာဖြစ်နေတယ်။အဲပြီးတော့မှတောင်ပိုင်းမှာဆိုရင် PGF နဲ့ဟိုခွဲထွက် DGB အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတယ်။အဲဒီဥစ္စာတွေတွေ့ရတာပေါ့နော်။တွေ့တဲ့ခါကျတော့တနေရာချင်းစီမှာသူ့သဘောသူဆောင်ပြီးဖြစ်နေတဲ့ဟာပါ။ကချင်ပြည်နယ်မှာဖြစ်တဲ့ဟာဆိုရင် KIA နဲ့ဆိုရင်တကယ်တော့ဒီပေလုံညီလာခံပြီးတော့မှဟုတ်ဖြစ်လာတာတွေလည်းမဟုတ်ပါဘူးပင်လုံညီလာခံမတိုင်ခင်တည်းကအဲဒီလိုပဲကြိုကြာကြိုကြာတိုက်ပွဲတွေဖြစ်တယ်တခါတလေကြာရင်ပြင်းပြင်းထန်ထန်ဖြစ်လိုက်တခါတလေကြာရင်တော့နည်းနည်းပါးပါးဖြစ်လိုက်အဲလိုမျိုးကတောက်လျှောက်ဖြစ်ခဲ့တာပါအဲ့တော့ဒီတောက်လျှောက်ဖြစ်ခဲ့တဲ့ဟာကကိုထွန်းစောကပြောသွားတယ်အစီအအတွက်ဟိုဘာလဲလက်မစာချုပ်ကိုအပြေးဆုပ်ကင်ထားတယ်တမတော်ဘက်ကအဲပြီးတော့မှဒါအတွက်ပြရားပေးတယ်ကျွန်တော်ကတော့အဲလိုမမြင်မိပါဘူးဘာဖြစ်လို့လဲဆိုတော့ဒီ NCA စာချုပ်ဆိုတာကလည်း KIA အပါအဝင်UFC ကအကုန်လုံးသဘောတူထားပြီးသားစာချုပ်ပါလက်မှတ်ထိုးမဲ့အချိန်ကြတော့မှသာအားလုံးပါဝင်မရလို့မထိုးဖြစ်ပဲနဲ့တဝက်တစ်ပြက်တည်းဖြစ်သွားတဲ့ကိစ္စပါနောက်တစ်ခုကဟိုအရင်တော့ကလို့ပေါ့နော်တောင်ပိုင်းမှာအရင်တော့ဆိုရင်ဒါမြောက်ပိုင်းမှာအပြစ်ခတ်ရဆဲထားတယ်အစိုးရကတောင်ပိုင်းအခင်ယူဘက်တွေအကြီးကျယ်ထိုးစစ်ဆင်တယ်ဆိုမှန်ပါတယ်အဲ့ဒီချိန်တော့တကယ်ပဲအဲ့လိုခွဲခြားပြီးတော့မှတစ်ဖက်တစ်ဖက်ကိုအဲ့ဒါလုံးဝကိုဟိုဖိနှိပ်ခဲ့တဲ့ဥစ္စာတွေထိုးစစ်ဆင်တိုက်ခိုက်တာတွေဟုတ်ပါတယ်အခုချိန်ကတော့ကျွန်တော်အဲ့လိုမမြင်ပါဘူးဘယ်လိုလဲကြရင်နဲ့ဖြစ်နေတဲ့ဒီတိုက်ပွဲတွေမှာဆိုရင်လက်နှစ်ဖက်စလုံးသူ့အကြောင်းပြချက်နဲ့သူနှစ်ဖက်စလုံးကပြောကြတယ်ဒီမှာကျွန်တော်တို့ပေချာတိုက်ပွဲတွေကိုလေ့လာကြည့်လိုက်တယ်ဆိုရင်ဟုတ်တယ်အဲဒီတမရဘက်ကနေပြီးတော့မှ KIA စခန်းတွေကိုသွားပြီးတော့တက်ပိန်းတာတွေလည်းရှိတယ်အဲတစ်ဖက်မှာလည်းဒါတမရရင်သားတွေကို KIA ဘက်ကခြုံကိုတိုက်ခိုက်တာတွေရှိတယ်ပြီးတော့မှတရားတွေကိုချိုးပစ်တာတွေရှိတယ်အဲရက်တဲ့ရွာတွေမှာဝင်ပြီးတော့အဲလိုဘုံခွဲတာတွေရှိတယ်ဒါကအရင်တော့ကတက်ပွဲဖြစ်နေတဲ့ဟိုတုန်းကဖြစ်တဲ့ပုံစံတိုင်းဖြစ်တာပါထူးထူးခြားခြားဖြစ်တာမဟုတ်ပါဘူး။ဘာလို့ဖြစ်ရသလဲဆိုရင်ကျွန်တော်နားလေတာကတော့ဒါအပြစ်ခတ်ရက်စရေးဟိုတူးနဲ့တူလုံမထားလို့ဖြစ်တာပါ။အဲ့တော့အပြစ်ခတ်ရက်စရေးသဘောတူညီချက်ကမရှိဘူးဆိုရင်တော့ဟိုတက်ပွဲဆိုတာဟိုသူကဒီနေရာမှာလာတိုက်လို့ကိုကဒီနေရာကပဲခုခံတိုက်မယ်။တခြားနေရာကိုသွားမတိုက်ဘူးဆိုတာမရှိပါဘူး။အဲ့တော့တက်ပွဲရဲ့သဘောကတော့သူကဒီနေရာမှာလာတိုက်ရင်ကိုကလည်းကိုအားစားတဲ့နေရာမှာသွားပြီးဖိအားပေးတာတွေဒါကြီးကတော့လုံမှာပါပဲ။တကယ်အရင်ကအကြောင်းရင်းကတော့ကျေးရင်နဲ့တက်မတော်ကြားထဲမှာအဲနှစ်ဦးသဘောတူပေါ့နော်ဒီအောက်ခြေလက်မအပြစ်ခတ်ရက်စေးကြီးရောဒီအထက်ဆင့်လက်မပြည်တော်စုဆင့်လက်မရေးထိုးတာရောအဲ့ဒါမရှိတဲ့အတွက်ကြောင့်မလို့ဒီလိုတိုက်ပွဲတွေဖြစ်နေရတယ်လို့ပဲကျွန်တော်ကတော့အဲ့လိုတုံ့ပြန်နေပါ
ဟုတ်ကဲ့ခင်ဗျကျွန်တော်တစ်ဆက်တည်းကိုစီသူသဘောမတူဆိုတော့ဒါကချင်းကိစ္စပေါ့နော်အခုလက်တလောမကြခင်က RCSS နဲ့အခုအစိုးရတက်နေတဲ့တိုက်ပွဲတွေဖြစ်ကြပါတယ်အဲဒီတောင်ပိုင်းဘက်မှာနောက်တခြားဒီကင်းပြည်နယ်မှာဆိုလို့ရှိရင်လည်း DGB ခွတ်ထွက်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာရရှိပါတယ်ဒီအချိန်ညကောဘလို့အချိန်ညလဲတိကျဖြစ်ရတည်ပဲလားဘလို့ယူဆပါလဲ
ဟုတ်ပါတယ်တိကျဖြစ်ရပါဒီ RCSS နေမှာဖြစ်တဲ့ဟာတွေကိုကြာတော့ကိုဆိုင်ထွက်လွန်ရပို့ပြီးရှင်းပြနိုင်လဲမတောင်ပိုင်းမှာဖြစ်တာတော့ကျွန်တော်သိပါတယ်အဲ့ဒါကတော့တကယ်တော့ဒီမဲသဘောဟိုကာလန်ပေါ့နော်မဲသဘောကာလန်ဆိုတဲ့ဥစ္စာကဒီဘက်ဖန်ဘက်ကနေသွားမယ်ဆိုရင်အဲကျုံထော်ရေကုန်ရှိတယ်အဲ့ဒီကနေပြီးတော့အရင်မဲသဘောစခန်းဟောင်းထိကိုရောက်တယ်အဲ့ဒီနေရာကိုအလဲဘဟုမှာနေရာယူထားတဲ့ဟာကအဲ့ဒီမြန်ကြီးကိုဆရာတော်နဲ့မြန်ကြီးကိုဘဟုဖွဲ့မှာရှိတဲ့ကိုအရင် DGB အဟောင်းတွေကသူ့ရဲ့နေမည်နေနဲ့ဆက်ပြီးတော့မှစုမှုထားတယ်။ကာလန်ရဲ့ဟိုဘက်ထိပ်ဒီဘက်ထိပ်ဒီမှာဆိုအစိုးရတပ်မတော်ရှိတယ်။အဲဒါပေမဲ့ဒီဘက်မှာကျတော့ဘာပြဿနာရှိတယ်ဆိုတော့ဒီဘိုးဥစ္စာတို့အဖွဲ့ပေါ့နော်စောဆောင်လုံးအဖွဲ့ကသူတို့တက်ဆိုင်ရမူရင်းအဖွဲ့ပေါ့နော်အဲ့ဒီဘိုးနှခမ်းမူရေးတို့ကတော့ပါတဲ့အဲ့ဒီအစိုးရနဲ့အပြစ်ခတ်ရက်စေးတဲ့အဖွဲ့နဲ့ပြည်ပခဖြစ်ပြီးတဲ့နောက်မှာသူတို့ရောက်ဒီကာလန်ကိုစုမှုဖို့သူတို့ကြိုးစားနေတယ်။ဒါပေမဲ့အစ်မပြေဘူးအဲ့ဒီမှာ BGF တရားတိုက်ထုတ်လိုက်တော့အဲ့ဒီဘက်ကိုရောက်လာတယ်အဲ့ဒီဘက်မှာလည်းငကိုကလေးကအခုမှမဟုတ်ဘူးငကိုလေးကသူ့သဘောသူဆောင်ပြီးတော့အဲ့ဒီကားလမ်းရဲ့တနေရာဒီမှာနေနေကြတဲ့အဲ့ဒီခွဲထွက်ဒီ BGF အဖွဲ့တွေလည်းရှိတယ်ငကိုလေးကရှိတယ်မကြမကြသူတို့အဲ့လိုစနက်တွေနဲ့ပြေးပြေးငယ်ငယ်ပြစ်ခတ်တာတွေကတော့ငကိုလေးကရှိတယ်ဒါပေမဲ့အခုအခါမှာဟိုစောစောလိုအဖွဲ့ဒီဘက်ကလည်းအဲ့ဒီမေသဘောကားလမ်းဘက်ကိုပူးသွားတယ်ပူးသွားပြီးတော့မှအဲပူးပေါင်းလိုက်တဲ့အခါကျတော့ဒီဘက်က BGF တွေကအဲ့ဒီကားလမ်းစုမှုမှုတခြားလို့လုပ်ဖို့ဆိုပြီးတော့မှအဲ့ဒါဒီကိုသူတို့သွားပြီးတော့တိုက်နေတာဖြစ်တယ်အဲ့ဒါကဟိုတတ်မလို့လည်းသိမဆိုင်ဘူးထိုးစစ်ရှင်တာလည်းမဟုတ်ဘူးအေးကြီးကတော့အထူးသဖြင့်ကုံတွေရေးလမ်းကြောင်းပေါ့မြဝတီကော်ပိုရိတ်ကုံတွေရေးလမ်းကြောင်းကိုဟိုကောင်းကောင်းမွန်မွန်ဖြစ်အောင်ဆိုပြီးတော့မှသူတို့ကထိမ့်သိမ့်တဲ့သဘောနဲ့ဖြစ်နေတာပါ
ဟုတ်ကဲ့
တစ်ဖက်ကခင်ယူကစိုးရိမ်နေဆိုတာက
သုံးနေမိတဲ့ကိုကျုံဝင်လာမယ်ဆိုတဲ့ကိစ္စပါတတိပဋ္ဌာန်ကြီးဖြစ်နေတဲ့တိုက်ပွဲတွေလို့ကျွန်တော်နားလဲပါ
ဟုတ်ကဲ့ကျွန်တော်အဲ့ဒါတစ်ဆက်တည်းကျွန်တော်မေးချင်ပါတယ်အကူကအမျိုးသားဆင့်ဒီနိုင်ငံဆွေးနွေးပွဲတွေလာတော့မယ်ကျွန်တော်တို့သိထားသလောက်ကဒီအစ်စ်မတိုင်ခင်မှာတမရဘက်ကလူလာနေတာကတိုင်းသားတွေအနေနဲ့ NCA မှာလက်မှတ်ထိုးပါလက်မှတ်ထိုးမှာရှေ့ဆက်လို့ဖြစ်မယ်ဆိုတော့လူလာချက်ဖြစ်နေတယ်တမရဘက်က NCA က NCA လက်မှတ်ထိုးဖို့ဘယ်လောက်ထိသူတို့အတွက်အရေးကြီးနေလို့လဲကိုစီတော်မြင့်ဘယ်လိုထင်လဲ
ဒီဥစ္စာကဟိုတမရကဒီရဲ့သဘောကအဓိကကအရင်နှုံးကလေးကသူတို့ချမှတ်ထားတယ်သူတို့ကပြစ်ခတ်ရက်စဲရေးကိုအရင်လုပ်မယ်အဲ့ဒီချိန်နေအောက်မှာမှဟိုညဉ့်ညဉ့်ရေးကိုစကားဆက်ပြီးတော့မှအေးအေးချမ်းချမ်းပြောသွားမယ်ဆိုတော့ဟာသူအပြစ်ခတ်ရက်စဲပြီးဆိုရင်သူကဘာလုပ်လို့ရပြီလဲဆိုတော့နှစ်ဖက်တက်နေရာချတာတွေမော်နီတာလုပ်တာတွေပါတယ်အကုန်လုံးလုပ်လို့ရပြီတမရတချင်းချင်းစကားပြောပြီးတော့လုပ်လို့ရပြီအဲ့ဒါကဒါတမရရဲ့သဘောထားဆိုတာတစ်ခုအခုနောက်ဆုံးပေါ့နော်နောက်ဆုံးညဉ့်ညဉ့်ညီလာခံလုပ်တဲ့အချိန်မှာဒေါက်ဆန်းစုကြည်ပြောတဲ့မေခွန်းနဲ့မှာကိုတိတိကျကျပါပါတယ်ဒီ NCA စာချုပ်မှာလက်မှတ်ထိုးလာအောင်ကြိုးစားသွားရမယ်ဆိုပြီးတော့မှသူပြောသွားပါတယ်တကယ်လို့ဒါ NCA စာချုပ်ရဲ့စာချုပ်ထဲမှာလက်မှတ်မထိုးဘူးအခုလိုပဲပြစ်နေခတ်နေတိုက်ခိုက်နေမယ်ဆိုရင်အခြားသောနိုင်ငံရေးဆိုင်ရာဆွေးနွေးမှုတွေကလည်းသိအဆင်ပြေပြေသွားနိုင်သိမယ်လို့တော့ကျွန်တော်ဒူးချင်းကတော့မမြင်ဘူးအဲ့တော့ဒါကြောင့်မလို့သူတို့ကပထမအဆင့်မှာအပြစ်ခတ်ရက်စဲထားမယ်ပြစ်ခတ်ရက်စဲထားပြီးရင်ဒီအပြစ်ခတ်ရက်တာကိုတည်ငြိမ်အောင်သူတို့လုပ်ကြမယ်ဒါမော်နီတာအဖွဲ့တွေနဲ့သူတို့လုပ်ကြမယ်မိုင်းတွေရှင်းကြမယ်အဲ့ဒါတွေလုပ်နေရင်လည်းဒီပြိုင်နက်ထဲမှာမှနိုင်ငံရေးဆွေးနွေးပွဲတွေလုပ်မယ်ဆိုတဲ့သဘောထားပါဒေါက်တာစုကြည်နဲ့ဒီ LED ကိုတိုင်နဲ့အဲ့ဒီသဘောထားပဲရှိနေတယ်လို့ကျွန်တော်ယူဆပါ
ဟုတ်ကဲ့ကိုစီစီအောင်မြင့်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကိုဆိုင်းထွန်းအောင်လင်ကိုဖိတ်ခေါ်ချင်ပါတယ်ကိုဆိုင်းအောင်လင်ကြားပါလားခင်ဗျာကိုဆိုင်းအောင်လင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ကိုဆိုင်းရေခုနကကိုထွန်းစော်ဆွေးနွေးသွားတယ်ကြားမိမယ်ထင်ပါတယ်သူကတော့စီးရဖီအားလို့ယူဆတယ်ဒါပေမဲ့ကိုစီသူအောင်မြင့်ကတော့ဒါကစီးဖီအားမဟုတ်တဲ့သဘောပေါ့နော်တီးကြစီဖြစ်နေတဲ့ဖြစ်ရတီပါလို့ပြောပါတယ်ကိုဆိုင်အောင်လွင်ရဲ့ဒီအချင်းသုံးသက်ချက်သိကြပါတယ်ခင်ဗျအခုလက်တော်ဖြစ်နေတဲ့တိုင်းသားဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေပေါ့ကျွန
်တော်တိုင်းသားတွေဒါမှဖြစ်နေတဲ့တိုက်ပွဲတွေရှိတယ်သူတိုင်းသားကလည်းကိုင်ချင်းရဲ့ပြည့်ရဲ့နေနေရဲပေါင်းကြောင့်ဖြစ်တဲ့ကိစ္စတွေရှိတယ်နောက်ဒီဆွေးရတတ်မယ်နဲ့ဒီ KIA တို့ကလည်းဖွဲ့ပြီးဖြစ်တဲ့ကိစ္စရှိတယ်ဒီမှာတော့ဒီဟိုဘောလေးသမောင်းနေတဲ့ဒီဆရာဦးစီတော်လည်းပြောသွားလို့ပဲဒီ FCA ကိုတော့အားလုံးတပြေးညီဖြစ်နေတဲ့သဘောရှိတယ်။အဲ့မှာဒါတခုသိရလဲဆိုဒီ FCA ထိုးလို့ကြံနေတဲ့အဖွဲ့တွေတော်တော်များများကြီးဒီအများလေးလားညီလာခံကိုတက်ခဲ့ပြီးတဲ့အဖွဲ့တွေဖြစ်နေတာပေါ့နော်။အဲ့ဒီချိန်မှာဒီဘာတော့တွေ့ရလဲဆိုဒီ KIA တို့ကလည်းပြောနေတာဒီသူတို့ကချက်မှန်တဲ့နိုင်ငံရေးချင်းနေမှုဆိုတာမျိုးလည်းတွေ့နေတယ်။အခုချိန်ကြီးကပြဿနာဘာဖြစ်နေလဲဆိုဒီတော့နေနေမိလာကနှစ်ပြင်တော့ပြီးသွားတယ်။စာရတ်ဖတ်ပွဲအဆင့်နဲ့ပြူမလာဘူးလို့။စာရတ်ဖတ်ပွဲအဆင့်နဲ့ပြူမလာဘူး။လက်ရှိချိန်မှာမူကောင်းနေပါလိမ့်မယ်။ဒီနေ့ပြကြနေလဲရေးဆွဲနိုင်တာမရှိသေးဘူး။အဲတော့ကျန်နေတဲ့အဆက်တွေကလည်းတော့ဟိုလိုမပါလို့ဒီလိုမပါလို့ဆိုတဲ့ကိစ္စမျိုးကြောက်ပြတာမျိုးတွေလည်းအဲဒါကတော့ငဘူကလေးကသမဥဒိသိလက်ထက်ကစိုင်လာတဲ့မူရဒါမျိုးတွေလည်းဖြစ်နေတာတပိုင်းပေါ့။သမောင်းနေနေဒီကမှာကြတော့အဓိကဘာတွေ့ရလဲဆိုရင်ဒီရောက်ပိုင်းမှာစံနေတဲ့အဲ
ဟယ်လိုကုဆန်းအောင်လင်ကြားပါလားကုဆန်းအောင်လင်ဟုတ်ကဲ့တယ်လီဖုန်းလိုင်းတိတ်မကောင်းထင်တယ်အတန်တော်တော်လုံးနေတယ်ကျွန်တော်နည်းနည်းလေးချုပ်မေးချင်ပါတယ်အခုဖြစ်နေတဲ့စစ်ပွဲတွေကအခုဖြစ်နေတဲ့တိုက်ပွဲတွေကစီးရဖီအားကုထိုးဆိုတော့ကတော့စီးရသူတို့တက်မတော်ဘက်ကစီးဖီအားဆိုတဲ့အထာမျိုးသူတို့ဘက်ကမြင်တာရှိပါတယ်ကုဆန်းအောင်လင်အလိုမြင်ပါလား
ဟုတ်ကဲ့ကျွန်တော်နားလည်တာတော့ဒီ KIA နဲ့ပတ်သက်တဲ့တိုက်ပွဲတွေကတော့ဒီ FCA ထိုးဖို့ကစီးရဖီအားလို့လည်းကျွန်တော်မြင်နေရတခြားသူဆိုင်ရာချင်းတွေဖြစ်တဲ့တိုက်ပွဲတွေကတော့ဒါသူ့တဘောနဲ့သူပေါ်တဲ့တဘောပေါ့နော်။နောက်နေရည်ညှိပွားမှုပြဿနာတွေ၊ကျေးဇူးပွားပြဿနာတွေ၊အစ်စ်ဆန်မှုပြဿနာတွေတော့ဖြစ်နေရတယ်
ဟုတ်ကဲ့အဲ့ဒါကျွန်တော်နောက်ပိုင်းမှာဆက်ပြီးဆွေးနွေးပွဲရှိပါတယ်ကိုဆိုင်အောင်လင်အောင်ကိုစီစီအောင်မြေကိုဒီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တော့ရှိတူဖိတ်ခေါ်ချင်ပါတယ်ဆွေးနွေးမယ်ဆိုကိုကြော်ဘူတထောင်အာမင်းများလို့ရပါတယ်ဆွေးနွေးလို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့ပါကျွန်တော်လည်းညီကြီးဆောင်ရည်ဒီညအတွက်တတိထက်ဆက်အချက်တုံးချက်ကိုတင်ကြလို့ပါတယ်အဲ့ဒါတွေကတက်ပွန်များဆက်တင်ဖြစ်ပေါ်စီတဲ့အကြောင်းကြားတွေပါအဲ့တော့ပထမတစ်ချက်ကပါလေဆိုတော့ဒီလိုညီကြီးရဲ့အတွက်အကြီးမားဆုံးတာဝန်ရှိဒီမှာတက်မတော်ပင်ဖြစ်ပြီးတယ်တော့ဒီကြီးဆုံးတော်လည်းကံဖြစ်ဖြစ်တယ်လို့မိန့်ကံမှုလေးတဲဆော်ရှိနေတော့အခုဖြစ်တယ်ဒီခုနှစ်ကစေတုံးစီဖြစ်တယ်ဘီလီယံသတ်တော့ခရရှိတယ်ဒီကောင်မှာတနိုင်ငံလုံးအုံဖီးဆက်ဖို့တမန်ခရရှိတယ်စေတုံးစီတဲဝီဘီလီယံသတ်တော့လည်းတကယ်စေတုံးစီမှာသတ်ဖို့တမန်ခရရှိတယ်တဲဝီညမှာမြင်ပြီးများတော့ရောက်တော့မှမသိဘူးဒီတော့ပြန်တဲတော့ဒီစစ်စစ်ဘတ်ဂျက်ကများဖြစ်သိရှိနေပြီစစ်စစ်အထက်မှာတောင်းလိုက်ရတဲ့အတွက်တပ်ပြင်းများရှိရင်လွဲပြီးပါစီရပြီးလောက်ခရီးလေးစင်မြတ်တက်ကြလေဖြစ်ပြီးခုတပ်ပြင်းများပုံမျိုး
ကိုမမြပြလာဒီမှာဒီတော့ဝင်ဖြစ်ပြီးထို့ကြောင့်စစ်ကောင်းဆောင်ကိုရှေ့ရဲ့စိတ်ထားကိုပြောင်းမှမြန်မာနိုင်ငံရင်းချင်းရဆက်ရှိပါသည်နံပါတ်၂ချက်ကဆန်ဒီစင်ကာပူမှာစစ်ပညာပြီးမွေးဆိုးမှာစစ်ဆင်ပြီးပြောရတယ်အထူးသဖြင့်တောင်းပလောင်နဲ့အဆက်ဆက်ဧရိယာပြီးမွေးဆိုးထလို့ဒီဆေးရုံကပေါင်းပြဆောင်ရှိနေတဲ့ဖြစ်သူတို့ဧရိယာထွက်သူအဝင်ထွက်ပြုလို့ရှိအပေါ်လုံးဝမဖြစ်တတ်ကြဘူးအဝင်ထွက်လို့မရအောင်လည်းတပ်ပညာဖန်တီးထားကြသည်တရားတစ်ချက်ကမြန်မာနိုင်ငံမြောက်ပိုင်းတစ်ချက်ပြင်းနေတဲ့ဖြစ်သောစကားများပေါ်ရောက်ဆောင်ရှိတဲ့ချင်းအစီအစဉ်အရတက်ဖြစ်ဒီတမ်ဘကိုဒုတာတင်လို့နေရာတကာတိုင်းကိုအဝင်ခင်းပြီး၎င်းမှာတက်ပြစ်ဆက်တင်ဖြစ်ပေါ်သည်ဒီခန့်တမ်တော့ဤတက်ဖြစ်နေတဲ့ပြည်ဝပါဝါရှိရင်းနဲ့ဆူချရင်းကိုတက်ပြစ်ကစစ်ပညာရေးဆွေးနွေးပြီ
းဟုတ်ကဲ
့ဒီလိုမျိုးဆွေးနွေးပြီးတဲ့ညအားလုံးဒီအချက်ကိုပြည်ပြည်နဲ့မတော်ရင်မဆွေးမဖြစ်ရှိနေပါလေမြန်မာနိုင်ငံကြီးရှိပြီးဒီလိုဝင်နေဦးဖြစ်ပါကြောင်းပြောပြလိုက်ရပါလေ
ဟုတ်ကဲ့ကိုကျော်ဘူးထောင်ကျေးဇူးပါခင်ဗျာကိုကျော်ဘူးထောင်ကသူ့ရဲ့အမြင်ပေါ့နော်ကျွန်တော်တော်ရှင်တူရဲ့အမြင်ကိုတစ်ဆက်တစ်ဖက်သွားခြင်းပါလေသူကတော့ဟန်နိုင်ဆူကျွန်တော်တို့ဒီ Facebook ပေါ်မှာ comment နဲ့ကျွန်တော်တို့သဘောထားပြပို့လာတာပါသူရေးထားတာကတော့ NCO ကိုထိုးတဲ့တိုင်းသားတွေကထိုးပြီးတော့မထိုးတဲ့တိုင်းသားတွေကဘာလို့မထိုးကြတာလဲတဲ့မထိုးတဲ့တိုင်းသားတွေကတော့ all inclusive မဖြစ်လို့ဆိုပြီးတော့အကြောင်းပြကြပါတယ် all inclusive ဖြစ်အောင်လို့ NCO မထိုးတဲ့အဖွဲ့တွေကဘလို့ကြိုးစားအားထုတ်မှုတွေလုပ်နေပါသလဲ all inclusive ကတော့ချက်ချင်းမဖြစ်နိုင်သေးတာသိရသားနဲ့ KIA တို့ဝါလူကဘာလို့တင်းခံနေကြသလဲသူတို့ထိုးလိုက်လို့ရှိရင် all inclusive နောက်တဖြည်းဖြည်းရောက်သွားမှာပဲလားမဟုတ်ပါလားတဲ့ဟန်နိုင်ဆူကနေပြီးတော့ကျွန်တော်တို့ဒီသူ့ရဲ့သဘောထားပြပလာတာဖြစ်ပါတယ်ကျွန်တော်ကိုစီသူအောင်မြစ်ကိုဒီမှာတစ်ဆက်ထဲမေးလိုက်ချင်ပါတယ်ခုနကတော့အဲကိုဆိုင်းအောင်လင်ကိုမေးတာကမေးတဲ့ထဲမှာတော့ဒီ NCA လက်မှတ်ထိုးတာကကိုစီသူပဲမေးထားတာပါ NCA လက်မှတ်ထိုးတာတက်တဲ့ဘလောက်ထိအရေးကြီးနေလို့လဲပေါ့နော်ကျွန်တော်တစ်ဖက်ကလှည့်မေးချင်ပါတယ်တိုင်းသားတွေဘက်ကအထူးဖြင့် UNFC အပါဝင်ဝါရုကူကန်တို့ဘက်ကရော UN ဒီ NCA လက်မှတ်မှာထိုးအတွက်ဘာကြောင့်တွန့်ဆုတ်နေရလို့ကိုစီသူထင်ပါလဲခင်ဗျာ
အဓိကကကျွန်တော်ကတော့ပြောရဲစီမှာပြစ်ခတ်ရစေးရေးစာချုပ်ဆိုတာနှစ်မျိုးရှိပါတယ်။တစ်မျိုးကတော့ NCA စာချုပ်ပေါ့နော်။ဒါတတိုင်းပြည်လုံးဆိုင်ရာအခုပြောနေတဲ့ဟာပေါ့။နောက်တစ်မျိုးကြတဲ့ခါကျတော့တဖွဲ့ချင်းစီပြည်ကြားလက်မှတ်ထိုးတဲ့ဟာမျိုးပါ။ KIA နဲ့ကြတဲ့ခါကျတော့ဟိုပြောဖို့လိုတာကတချို့သော UNFC အဖွဲ့ထဲမှာဆိုရင်တဖွဲ့ချင်းလက်မှတ်ထိုးပြီးတော့မှ NCA ထဲမှာလက်မှတ်မထိုးတဲ့အဖွဲ့တွေလည်းရှိပါတယ်။အခု KIA ကြတော့အဲ့လိုမဟုတ်ဘူးသူကတဖွဲ့ချင်းလည်းအောက်ချီမှာလည်းလက်မှတ်မထိုးထားဘူး။ပြည်တော်စုဆင်လည်းမထိုးထားဘူး။ NCA ကလည်းသူကမထိုးဘူး။သူဒီမှာကသူတကယ် UNFC ဆိုတဲ့အကြောင်းကိုပြောလိုက်ရင် KIA ကခေါင်းဆောင်နေတော့ KIA သဘောထားကအဲ့ဒီမှာအများကြီးရှင်းမှုပါတယ် KIA ကသူကဒီလွန်ခဲ့တဲ့1994ကနေပြီးတော့မှ2017အထိကိုသူ18နှစ်အပြစ်ခတ်ရစဲတဲ့ဟာကိုသူကဘလို့ညီကုန်းချုပ်ထားတယ်ဆိုတဲ့ခါကျတော့အဲ့ဒီကာလမှာနိုင်ငံရေးစီမံပွဲကဘာမှမရှိခဲ့ဘူးအဲ့တော့ဟိုနောက်တော့တိုက်ပွဲတွေပြန်ဖြစ်တယ်အဲဒါကြောင့်မလို့ဟိုတိုက်ပွဲတွေတို့ဥစားရက်ဆိုင်သွားဖို့ဆိုရင်နိုင်ငံရေးဆွေးနွေးပွဲမှာပြည်လဲတယ်ဆိုရင်တော့ဒါတိုက်ပွဲတွေကအလိုလိုရပ်ဆိုင်သွားမယ်ဒါကြောင့်မလို့ပြစ်ခတ်ရစဲမှုတိုက်ခတ်ရေးစာချုပ်ကိုလုပ်ဖို့မလိုဘူးဆိုပြီးတော့မှသူတို့ကခံယူထားတယ်အဲ့ဒီခံယူချက်အတိုင်းပဲ UFC ကိုသူကစီယုံတဲ့ခါကျတော့အဲ့လိုမျိုးလက်မှတ်မထိုးတဲ့ပုံစံမျိုးဖြစ်ပါတယ်ဒါပေမဲ့ဒီတစ်ဖက်ကဦးသိန်းစင်ဆိုတဲ့လက်ထက်မှာစီယုံတဲ့ခါကျတော့ NCA စာချုပ်ကိုဝိုင်းဆွဲတဲ့စီမှာလည်းပါလာတယ် NCA စာချုပ်ကိုလည်းအကုန်လုံးသူတို့သဘောတူတယ်သဘောမတူတာတစ်ချက်မှမရှိဘူးအားလုံးညှိလို့လည်းပြီးသွားပြီအဲ့ဒါပေမဲ့တကယ်တကယ်ဟိုတိတိကျကျလက်မှတ်ထိုးဖို့ဆိုတဲ့ခါကျတော့ဟိုအဖွဲ့သုံးဖွဲ့မပါလို့ဆိုတဲ့အကြောင်းပြချက်နဲ့ဒါတို့ကမထိုးတာပါဒါပေမဲ့အဲ့ဒီဥစ္စာထိုးတာမထိုးတာကျွန်တော်ပြောနေတာအသိပြီးတော့မှဟိုတလောက်ကြီးအရေးကြီးမဟုတ်ပါဘူးအရေးကြီးတာကအခုလိုတိုက်ပွဲတွေမဖြစ်အောင်ပြည်သူတွေတပ်သားအောင်ဆိုရင်တော့တစ်ဖွဲ့ချင်းအနေနဲ့တပ်မတော်နဲ့သူလက်မှတ်ရေးထိုးထားလို့ရပါတယ်အဲ့လိုအပြစ်ခတ်ရက်စဲလိုက်တယ်ဆိုရင်မော်နီတာစနစ်တွေတို့တိဆောက်ကြရလိမ့်မယ်တပ်နေရာအခြားထားမှုတွေလုပ်ကြမယ်ပြီးရင်စစ်တီတော်ကျင့်ဝတ်တွေနှစ်ဖက်တို့ရေးဆွဲပြီးတော့လိုက်နာတာတွေလုပ်ရမယ်အဲ့လိုအခြေအနေအောက်မှာညီညာရေးဆွေးနွေးပွဲတွေကကောင်းကောင်းမွန်မွန်ဆက်ပြီးတွားနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်သူ
လက်မှတ်မထိုးတဲ့ဥစ္စာကပြည်ရဲ့လက်မှတ်မထိုးတာကသူတို့ခံယူချက်ကြောင့်ဖြစ်ပါတယ်သူတို့ခံယူချက်ကလက်မှတ်အဖြစ်ခတ်ရစေးလက်မှတ်ထိုးဖို့မလိုဘူးနိုင်ငံရေးကိစ္စတွေပြည်လည်သွားရင်ပြစ်ခတ်ရစေးမှုကသူ့အလိုလိုဟိုဖြစ်သွားမှာပဲဆိုပြီးတော့မှခံယူလို့သူမထိုးတာပါအ
ဲ့ KIA ရဲ့အဲ့သဘောထားကတကယ်ပဲလက်တွေ့ကြရလားကိုစီသူမြင်သိကြပါတယ်
အဲကျွန်တော်ကတော့အဲ့ဒါလက်တွေ့ကြရလို့မမြင်ပါဘူး။ဘာဖြစ်လို့လဲဆိုတော့အဲကျွန်တော်အဲ့ဒီ KIA ခေါင်းဆောင်တချို့အပါအဝင်တခြားသောခေါင်းဆောင်တွေလည်းကျွန်တော်မေးဘူးပါတယ်။ဘာဖြစ်လို့ဆိုတော့ဗမာပြည်မှာလွတ်လပ်ရေးရပြီးကလေးကဖြစ်ပေါ်လာတဲ့ဒီပဋိပက္ခကခင်ဗျားတို့အခုလောလောဆယ်ဖြည့်ရှင်းမှုလမ်းစာအခုဖြည့်လက်ဖြည့်ရှင်းနေကြတာပေါ့နော်။ကျွန်တော်မေးတာတော်တော်နှစ်တောင်နှစ်ချို့တောင်ရှိသွားပါပြီ။ခင်ဗျားတို့ဘလို့ပြီးမှလဲတစ်နှစ်တွင်ခင်ဗျားတို့ပြီးမှလားအဲ၃နှစ်တွင်ပြီးမှလား၅နှစ်တွင်ပြီးမှလားဆိုတော့ဒီလက်နက်ခေါင်းဆောင်တွေကိုယ်တိုင်ပြောပါတယ်။အာမပြောနိုင်ပါဘူးတဲ့။ကောင်းပြီအဲ့ဒီမပြောနိုင်ဘူးဆိုရင်ကျွန်တော်တို့ပြစ်ခတ်တိုက်ခိုက်ပြီးတော့မှပဲဒီဆွေးနွေးပွဲကြီးတွေဆက်သွားမလားတို့မို့ပြစ်ခတ်တိုက်ခိုက်မှုရက်စဲထားတဲ့အချိန်လေးအောက်မှာကျွန်တော်တို့တွားရင်ပိုကောင်းမလား ကျွန်တော်ကတော့ကျွန်တော်အမြင်သဘောထားမေးပြန်ပြီးတော့ကျွန်တော်တော့ပြောပြပါတယ်ကြည်လူတို့ကအရန်ထိခိုက်နေတာမှုရှိတယ်ခင်ဗျားတို့အဲ့တော့နိုင်ငံရေးစီးပွားရေးကခင်ဗျားတို့လူလာချက်တွေကိုခင်ဗျားတို့အချိန်ဘလောက်ယူပြီးတော့ပဲစီးနေပါဒါပေမဲ့တကယ်တကယ်ပြစ်ခတ်တိုက်ခိုက်မှုတွေရပ်စေထားလိုက်တယ်ဆိုရင်ကြည်လူတို့တွေကအများကြီးသက်သာတယ်ကြည်လူတို့ဖွံ့ဖြိုးတိုးတက်ရေးတွေလည်းလုပ်ဖို့ကနှစ်ပေါင်းများစွာနောက်ကျနေပြီကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးကနောက်ကျနေတဲ့အခြေအနေအောက်မှာတိုင်းသားတွေရဲ့နောက်ကျမှုကပိုလို့တော့ဆိုးပါတယ်တိုင်းသားတွေဟိုဘယ်တကယ်ကိုရှေ့ခေတ်ကြောက်ခင်းတဲ့ဆိုတဲ့အနေအထားမျိုးမှာနေထိုင်နေရတာပါ
ဒီချိန်ကိုစီးပြီးခဏလေးကျွန်တော်တရရှင်တူကိုလှည့်ပေးလိုက်ချင်ပါတယ်
တိုက်ခိုက်မှုတွေကိုရပ်ဆဲထားပြီးတော့မှငញ្ញရေးဆွေးနွေးတာကပို့ပြီးတော့တဘာဝကြမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကိုစီးကျွန်တော်တရရှင်တူကိုကျွန်တော်လှည့်ပေးချင်ပါတယ်ဦးကျော်လင်းရန်ကုန်မြို့ကပါဦးကျော်လင်းတူတုတ်တုတ်လေးဆွေးနွေးပေးပါခင်ဗျအချိန်သိပ်ကတ်လို့ပါဟု
တ်ကဲ့ဟိုလာဒီကျွန်တော်တို့ဟိုလက်ရှိရတော့ဟိုဂျာမန်စစ်တော်ကို crossway ပြောတဲ့ဘော်ရီယာတိုင်းဖြစ်နေဟောဆေဆိုတာနိုင်ငံရေးအမိအဲ့မဒီလေအချမ်းကြီးရှင်ရှင်ရေမအဲ့ကျွန်တော်နိုင်ငံရေးပြည်နယ်မှာဆိုလို့ရှိရင်ဒီ ceasefire ဆိုတာအလိုလိုတော့ပါလာပါဘူးတို့လည်းနိုင်ငံရေးကိုပြည်လို့ကတော့တော့ယုံကြည်မှုစိတ်ချမှုရှိခဲ့ပေဆိုရင်ဒီ NCA လည်းမထူတာလည်းမဖြစ်ဘူးအခုတော့ယုံကြည်မှုတွေဖြစ်ပြလာတယ်အဲ့ဒါအဓိကတော့ခုနကတော့ဗျာကျွန်တော်အချိုးစည်းဝါးတွေပေါ်မှာလည်းပဲတောင်းတော့ကဟာလာဒီအခြေအနေတွေလွဲလာပြီးတဲ့နောက်ဟာလာတောင်းနဲ့တောင်းဝါးဒီအဲ့ဒီအရေးကြီးလို့မရဘူးလို့သူမြင်စမ်းကိုနေအောင်ကိုလိုချင်တဲ့လူကလည်းမဖယ်နိုင်ဘူးဒီတော့အတ္တမာနနဲ့အမှားလို့လက်လက်ရှိတဲ့လူတွေလက်လက်ရဖြစ်နေတဲ့အခါကျတော့မြေသားပြည်တို့တော့နားရရ
ဟုတ်ကဲ့
ကျွန်တော်ပုံမှန်ခရင်မကကျွေးခတ်တဲ့ကြားမှာမြေသားပဲထိတာလို့ပဲ
ဟုတ်ကဲ့ဦးကျော်လင်းပြောရလဲ
ဦးကျော်လင်းကပြောရပေါ်ရောခလေးတွေကဒဏ်ရပြီးတော့နိုင်ငံရေးချမ်းသာကိုကုနေရတယ်ဆိုတော့ဒီဗမာပြည်ရဲ့အချင်းကြီးရဖြစ်ပေါ်ရတာဒါအချင်းကြီးတွေပါပြည်အောင်လုပ်သားတွေပါပဲဒီကျွန်တော်တို့ပြည်အောင်ကြီးပြုတ်ခွဲလို့ဆိုတော့အလုံးအကာဝေးကြမဲ့လူတွေပါဒါပေမဲ့ဒီလူတွေရဖြစ်ပေါ်ရဒီမှာရှိနေမြေသားပဲလူလူခလေးတွေတော်တော်လေးတော့ရောက်ပြီးတော့ခေါင်းမလာတော့ပြောရတဲ့အဲ့တော့ဒီဖြစ်သွားတယ်ဆိုတော့ကျွန်တော်တို့လည်းခလေးတွေမြင်တော့နေမယ်ဆိုရင်တော့တယောက်တစ်ယောက်ကဘယ်လိုလဲလဲရုံးနိုင်မလဲဆိုတော့နိုင်ငံရေးအတွက်ခေါ်နေတော့ကျွန်တော်တို့ဒါကိုရေးချင်ရေးချုပ်
ဒါတော့ဦးကျော်လေးရဲ့သဘောထားဖြစ်ပါလေကျွန်တော်တို့ရှင်နောက်တစ်ခုကျွန်တော်ကိုဆိုင်းအောင်တွေကိုကိုဆိုင်းအောင်တွေကိုကျွန်တော်ဖိတ်ခေါ်ကြပါလိမ့်နောက်ဆုံးတူတုပ်လေးပြောပြပါခင်ဗျာအခုလက်ရှိဒီငញ្ញမ်းရေးမူဝါဒနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ကနေကောတထက်သေးရှိရလားခုနကကုထွန်းစောပြောသွားတဲ့အထက်မှာနည်းနည်းကွာဟရလို့မြင်ပါတယ်ကိုဆိုင်းအောင်တွေရဲ့သဘောထားတိကျပါတယ်တူတုပ်လေးပါကျွန်တော်စက္ကန့်30လောက်ရပါတယ်
အစိုးရတိအနေနဲ့တော့ကျွန်တော်မြင်လာတော့ဥပမာတထက်မဟုတ်တော့ညာလဲတချို့အရာတွေကတော့စစ်စစ်ကြောတဲ့မူတွေကဥပမာဖက်ဒရယ်ကလက်ခံတာလွယ်လို့ကျန်တာသိမကွာဘူးဟောတော့ဥပမာ SCA ကိုချိန်ခံပြီးတွားမယ်လို့ပါတို့ဒါကလည်းတော်တော်များများတိုင်းတာလက်မခံဖွဲ့တွေကလည်းဥပမာတွားလို့ပါလို့ဖွဲ့တွေကလွယ်လို့တော်တော်များများလက်ခံတယ်လို့ကျွန်တော်ထင်ပါတယ
်အခု
တစ်ပြက်ဒီ UNFC ဖွဲ့တွေကဒါပေမဲ့သူတို့ပါလုံလားနေလဲလို့ဒီစစ်မှန်တဲ့နိုင်ငံ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ diet lilac အစီအစဉ်အချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြင့်ကိုဆိုင်ထွန်းအောင်လွင်နဲ့တခြားသရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ diet lilac အစီအစဉ်ဒီမှာရန်နာခွင့်ပြီးပါ
ထိုလို့သူကိုအောင်နဲ့သူကိုသားညုံစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချင်းည10နာရီနဲ့17နာရီထိလိုင်းတို့မီတာ30နဲ့52တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကမခင်ဖြူတွေကပြောပြပေးပါအောင်ရှင
်စီဗီယာသမရဘက်ရှာရဲ့အာဆက်ကိုကုညီထောက်ပံ့ဖို့ရုရှားကဆုံးဖြတ်ခဲ့တာဟာတာဝန်မဲ့လုံးပြီးဘလို့မှကိုမတင်တော်တဲ့ဆုံးဖြတ်လှုပ်ဆောင်ချက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရုံးကြီးဂျွန်ကယ်ရီကဝေဖန်လိုက်ပါတယ်။စီးရီးယားနိုင်ငံတွင်ပြစ်ခတ်ရစိမ်းနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားနဲ့နိုင်ငံသားဆွေးနွေးမှုတွေရပ်ဆိုင်းလိုက်ပေမဲ့စီးရီးယားစစ်ပွဲအဆုံးသတ်ရေးကြိုးပမ်းမှုတွေကိုတော့ဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်ရှင်။ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရှေ့မောင်မှလက်မှတ်ရေးထိုးအတည်ပြုနိုင်ဖို့အတွက်ဥရောပပါလီမန်မှာဒီနေ့ထောက်ခံပေးပြလိုက်ကြပါပြီ။ကမ္ဘာကြီးပူနွေးလာမှုအတိုင်းအတာကိုကန့်သတ်နိုင်မဲ့ဒီသဘောတူညီချက်ကိုတခဲနဲ့အတည်ပြုဖို့အတွက်ဒီ EU ဥရောပအဖွဲ့ဝင်28နိုင်ငံကဒီကနေ့မဲခွဲဆုံးဖြတ်ခဲ့တာမှာထောက်ခံမဲ630မဲ၊ကန့်ကွက်မဲ38မဲနဲ့ကြားနေမဲ31မဲနဲ့မဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါရဲ့ရှင်။မြောက်ကိုရီးယားဆူယားကတိတ်မကြခင်ကပဲဒီမစ်ဆိုင်းနည်းပညာအဆင့်မြင့်ဆောင်ရွက်ခဲ့တာတွေဟာကွန်မြူနီမြောက်ကိုရီးယားကိုဂျပန်နိုင်ငံနဲ့နှစ်20ကြာလက်နက်ပိုင်ဆိုင်မှုရှင်းပြနေတာတွေမှာရှေ့ကိုရောက်သွားစေတယ်လို့စစ်ဘက်ဆိုင်ရာအရင်းမြစ်တွေကိုကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါရတယ်။အမေရိကန်ရဲ့အကူအညီမပါဘဲမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးကြီးတိုက်ခိုက်မှုတွေကိုကာကွယ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေဂျပန်ဆူယားအရာရှိတွေကြားမှာဖြစ်လာစေတယ်လို့လည်းဆိုပါရရှင်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကတော့ဒီအမေရိကန်သမ္မတဘရက်အိုဘားမားကိုတိလိုက်တော့လို့ဆိုပြီးတော့နောက်တစ်ချိန်ခက်ရိုင်းရိုင်းဆဲရေးတိုင်းထွာလိုက်ပြန်ပါရရှင်။
တရင်အချင်းချုပ်ကမှကွန်ပျူတာကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မူကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ် PO American အတိုင်းနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါThis program has come to you from the Voice of America, Washington.